Welcome to the Voice of America in Burmese.
Mingala nanakima kamya view American tanga 2018 ခုနှစ် February 23ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ32/40/48တို့ကနေဖမ်းယူနိုင်အောင်နေရသလို VOE ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOE Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်စံမိုးဝေးပါခင်ဗျာ။အခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
။မင်္ဂလာပါရှင်။ကျွန်မခင်ဗျတ်တပ်ပါ။ဒီမနက်ခင်းသတင်းတွေကိုကိုကျော်အောင်နဲ့အတူညင်ညာပေးပါပါ။တောင်အာဖရိကနိုင်ငံမှာသမ္မတ Jacob Zuma နှုတ်ထွက်ဖို့အတွက်သူ့ရဲ့အာဏာရပါတီကနေတောင်းဆိုလိုက်ပါတယ်။American နိုင်ငံရဲ့ရုံရင်းနေနဲ့အခြေခံရန်ရာအဆောက်အအုံတွေအရေးကိန်းတွေဖြည့်ရှင်းမှုအတွက်သမ္မတ Trump ကတနင်္လာနေ့မှာပဲချပြလိုက်ပါတယ်။မြန်မာနိုင်ငံကနေထိုင်းကိုတော့ရောက်တဲ့ Britain နိုင်ငံရဲ့ဝန်ကြီးကထိုင်းဝန်ကြီးချုပ်နဲ့မြန်မာအရေးဆွေးနွေးခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုစမိုးဝင်
။ Okay ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းလေးပြီးကြားမယ်ထဲမှာဆိုရင်ဒီကနေ့ကုလသမဂ္ဂလူညိုရေးကောင်စီမှာကျင်းပဖို့ရှိတဲ့မြန်မာနိုင်ငံရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့
အဓိကကတော့အရင်ကျွန်တော်တို့တဘာပြည်ထုတ်ပြန်ချက်ထဲမှာပါတဲ့အတိုင်းပဲဒီအထက်နိုင်ငံကိုတိတ်ဆောင်သွားတဲ့သူတွေပြန်လည်လက်ခံရေးကိစ္စ
ဒါကတော့ကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးဟောက်တူဆွမ်းပြောကြားချက်ဖြစ်ပါတယ်သတင်းလော်ရီတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်အဲ့ဒါပြင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံနှစ်နိုင်ငံနေဆက်ကြားကတမ်ဘရူဒေသမှာထွက်ပြေးတိတ်ဆောင်နေကြတဲ့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံဘက်ပြန်လာကြဖို့မြန်မာပြည်ထရေးဒုဝန်ကြီးကနေဆက်ကိုတွားပြီးတော့ပြောဆိုခဲ့တဲ့အကြောင်း1948ခုနှစ်ပင်လုံစာချုပ်ပါဂရီကိုဒီအတိုင်းအကောင့်ထဲပို့ဖို့တိုင်းရင်းသားခေါင်းဆောင်တွေကပြည်တော်စုနေ့မှာတိုက်တွန်းလိုက်ကြတယ်ဆိုတဲ့သတင်းနဲ့ကုလသမဂ္ဂလူခွင့်ရေးကြီးညာစရန်အနည်း90မြောက်ထိမ့်မှတ်အတွက်ပြင်ဆင်နေကြပုံနဲ့အဆရှိတာတွေကိုနားဆင်ကြဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာပါအခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကျော်အောင်လင်းတို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
နိုင်ငံရေးတင်းမာမှုတွေကြုံတွေ့နေရတဲ့တောင်အာဖရိကနိုင်ငံမှာနှိမ့်နိုင်မှုတွေတရင်တစ်ပတ်ကြောကြာပြုတ်လုခဲ့ပေမဲ့မပြေလည်နိုင်ပဲသမ္မတ Jacob Zuma နှုတ်ထွက်ဖို့အတွက်အာဏာရပါတီ ANC ကခေါင်းဆောင်တွေကတောင်းဆိုခဲ့ရကနေတနင်္လာနေ့မှာတော့အခြေအနေဟာအထွတ်ထိပ်ကိုရောက်သွားပါတယ်ဒါပေမဲ့အတိုက်ခံတွေကတော့ဆက်လက်ပြီးလှုပ်ဆောင်မှာဖြစ်ကြောင်းပြောဆိုရင် Zuma နေရာမှာအစားထိုးဖို့အတွက်ရွေးကောက်ပွဲကိုစောပြီးကျင်းပပေးဖို့တောင်းဆိုပါတယ်အတိုက်ခံပါတီရဲ့ညွန်ပေါင်းအဖွဲ့ကတော့လွှတ်တော်မှာအယုံအကြည်မရှိအဆိုးတင်သွင်းနိုင်မှုလုပ်နေကြပြီးဒါဟာ Zuma အတွက်၉ချိန်မြောက်မဲပေးကြမှာဖြစ်ပါတယ်အရင်မဲခွဲမှုတွေမှာတော့ Zuma ကိုလက်ရှိအာဏာရ ANC ပါတီကနေထောက်ခံခဲ့တာကြောင့်မဲခွဲရမှာရှုံးခဲ့ကြပေမဲ့အခုတော့အာဏာရပါတီရဲ့ထောက်ခံမှုကိုသူမရတော့ပါဘူးတိုက်ခိုက်ညွန်မောင်းအဖွဲ့ကိုဒီမိုကရက်တစ်မဟာမိတ်အဖွဲ့နဲ့လယ်ဝဲစွန်းပါတီဖြစ်တဲ့ EEF စီးပွားရေးလွတ်လပ်မှုတိုက်ပွဲဝင်သူတွေရဲ့ပါတီတို့ကတော့လွှတ်တော်ကိုဖျက်သိမ်းဖို့အတွက်တောင်းဆိုလိုက်ပြီး Zuma မရှိတော့ရင်ရွေးကောက်ပွဲကိုစောပြီးကျင်းပပေးဖို့ပါတောင်းဆိုကြတာပါ EEF ခေါင်းဆောင်ကတော့အတိုက်ခံတွေဟာ2019နှစ်လပိုင်းကျင်းပမဲ့ရွေးကောက်ပွဲမတိုင်ခင်အထိဒုတိယသမ္မတနေရာမှာ Cyril ကိုဇူလက်ဆက်ကမ္ဘောဒါခွင့်ပြုမှာမဟုတ်ဘူးလို့ပြောပါတယ်။ဇူမာနှုတ်ထွက်ပေးဖို့အတွက်အတိုက်ခံတွေကရောတောင်အာဖရိကနိုင်ငံသားတွေကပါတောင်းဆိုနေတာနှစ်ပေါင်းများစွာကြာနေပြီဖြစ်ပါတယ်
။တကယ်လို့မြောက်ကိုရီးယားဘက်ကသာအဓိပ္ပာယ်ရှိတဲ့ဆွေးနွေးညှိနှိုင်းမှုမျိုးကိုလုပ်ဖို့အစဉ်နဲ့မဲလို့ပြောလာတဲ့အခါကြမှာပဲ။မစ်ဆိုင်းတုံးချီနဲ့နျူကလ িয়ার အရေးဆွေးနွေးမှုတွေဖြစ်လာနိုင်မယ်လို့အမေရိကန်နိုင်ငံသားဝန်ကြီးရက်စ်တလဆန်ကပြောလိုက်ပါတယ်။အီဂျစ်နိုင်ငံမှာရောက်နေတဲ့သတင်းသမားတွေရဲ့အမေကိုဝန်ကြီးတလဆန်အခုလိုမျိုးပြန်ဖြေခဲ့တာပါ။အချင်းတွေကပြောဖို့စောလွန်သေးတယ်စောင့်ကြည့်ရအောင်မယ်ဆွေးနွေးမှုတွေလုပ်မယ်ဆိုလို့ရှိရင်ဘာတွေလိုအပ်တယ်လဲဆိုတာကိုမြောက်ကိုရီးယားဘက်ကသိပါတယ်လို့လဲဝန်ကြီးတလက်ဆန်ကဆိုပါတယ်သူနဲ့အီဂျစ်နိုင်ငံသားဝန်ကြီးရှမစ်ရှော့ခရီတို့ရဲ့ပူရဲသတင်းစာရှင်းလင်းပွဲကိုမနေ့တုန်းကကျင်းပခဲ့တာဖြစ်ပြီးတော့လေဗီယာစီးရီးယားနဲ့ဒေသတွင်းလုံခြုံရေးကိစ္စရှေ့လက်ပိုင်းဒေသကအစ္စရေးနဲ့ပါလက်စတိုင်းတို့ရဲ့ညီညာရေးကိစ္စတွေကိုလည်းဝန်ကြီးတို့ဆွေးနွေးခဲ့ကြပါတယ်အကြမ်းဖက်ဝါဒတိုက်ဖျက်ရေးမှာအီဂျစ်ကိုအမေရိကန်ကဆက်ပြီးတော့အခိုင်အမာအပြစ်ထောက်ခံနေတယ်ဆိုတာကိုအီဂျစ်ပြည်သူတွေယုံကြည်ထားတယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးတယ်လဆန်ကဆိုပါတယ်။သူ့ရဲ့အရှိအလယ်ပိုင်းဒေသ၅နိုင်ငံခီးစဉ်မှာအီဂျစ်ကိုသူပထမဆုံးဝင်ရောက်ခဲ့တာဖြစ်ပြီးတော့အီဂျစ်သမ္မတနဲ့လည်းသူတွေ့ဆုံမှုရှိပါတယ်။အီဂျစ်ပြီးလို့ရှိရင်ဂျော်ဒန်၊ထူရကီ၊လေဗနွန်နဲ့ကူဝိတ်နိုင်ငံတွေကိုဝန်ကြီးတယ်လဆန်ခီးဆက်ပါလိမ့်မယ
်။ American ပြည်တော်စုရဲ့ရိုးရွင်းနေတဲ့အခြေခံရန်ရအဆောက်အုံတွေအရေးကိုင်းတွေဖြည့်ရှင်းဖို့အတွက်ကာလအတော်ကြာကလေးကစီစဉ်ထားတဲ့ဒေါ်လာ 1.5 ထရီလီယံတန်အစီအစဉ်ကိုသမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာချပြခဲ့ပြီးပြည်내နဲ့ဒေသတာဝန်ခံအရာရှိတွေနဲ့ကနဦးဆွေးနွေးခဲ့ပါတယ် အမေရိကန်ပြည်ထောင်စုအတွင်းကလမ်းတွေတံတားတွေရထားလမ်းတွေနဲ့တခြားအခြေခံအဆောက်အုံတွေကိုပြင်ဆင်ရေးအတွက်ဆယ်နှစ်တာကာလအတွင်းလှုပ်ဆောင်တဲ့အစီအစဉ်ကိုပြည်ထောင်စုအစိုးရရန်ပုံငွေဒေါ်လာ200ဘီလီယံထည့်ဝင်ပြီးပြည်နယ်နဲ့လုပ်ငန်းကြီးတွေရဲ့ဒေါ်လာ 1.3 ထရီလီယံရင်းနှီးမြှုပ်နှံဖို့အတွက်ရည်မှန်းထားတာပါဒီတဲ့နံပါတ်ကတော့အခြေခံစာအုပ်ပိုင်းအတွက်တကယ့်သတင်းပတ်ဖြစ်ကြောင်းနဲ့အရှိလေပိုင်းဒေတာရင်းအမေရိကန်စီးရေးဆောင်ရွက်ချက်တွေမှာဒေါ်လာ9ထရီလီယံမိုက်မဲ့မဲမဲအသုံးပြုရကနေခုတော့နိုင်ငံတွင်းရင်းနှီးမြှုပ်နှံမှုတွေစတင်ရမယ်ထင်ဆိုပြီးသမ္မတထရမ့်က Twitter လူမှုကွန်ရက်မှာရေးပါတယ်။လာမယ့်ဆယ်နှစ်ကျော်ကာလအတွင်းပြည်ထောင်စုအစိုးရရန်ပုံငွေဒေါ်လာဘီလီယံ200ကိုတော့လက်ရှိရှိနေတဲ့အစီအစဉ်တွေကနေအသုံးစိတ်ဖြတ်တောက်ပြန်မှာဖြစ်ပါတယ်။ဒီထက်ကထက်ဝက်ကတော့ပြည်내နဲ့ဒေသန္တရအစိုးရတွေဘက်ကရန်ပုံငွေအလားတူထည့်ဝင်လာရေးမဲ့လုံးပေးဆွဲဆောင်တဲ့အစီအစဉ်မှာတုံးပါပါသမရရဲ့အစီအစဉ်ကိုကွန်ဂရက်လွှတ်တော်ကအတည်ပြုမပြုမသိရသေးပါဘူ
းရုရှားနိုင်ငံရဲ့မြို့တော်မော်စကိုရဲ့ပြင်ပမှာတနင်္ဂနွေနေ့ကပြစ်ကျခဲ့တဲ့ခီးတယ်တင်လင်ရဲ့ကနေပြီးတော့အကျွမ်းကြံနေတဲ့တဲလွန်စားတွေကိုအရေးပေါ်ရှာဖွေလူသားတွေနဲ့စုံစမ်းစစ်ဆေးသူတွေမနေ့ကထိဆက်ပြီးတော့ရှာဖွေနေခဲ့ကြပါတယ်လင်းမော်မှာပါသွားခဲ့တဲ့ခီးတယ်တွေနဲ့လင်းဝန်ထမ်းနဲ့အားလုံးစုစုပေါင်း82ဦးသေဆုံးခဲ့ရပါတယ်။သေဆုံးသူတွေထဲမှာအသက်5နှစ်ကနေပြီးတော့89နှစ်အတွင်းရှိတဲ့သူတွေဖြစ်တယ်လို့ရုရှားနိုင်ငံအရေးပေါ်ကူညီကယ်ဆယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပေမဲ့ဘယ်နိုင်ငံသားတွေဖြစ်တယ်ဆိုတော့ကိုတော့မပြောသေးပါဘူး။လေရင်ပြက်ကျတဲ့နေရာမှာနှင်းတွေကအကြီးအကျယ်ဖုံးလွှမ်းနေပြီးတော့အဲ့ဒီနေရာမှာရှာဖွေရေးအတွက်လူပေါင်း400ကျော်နဲ့မော်တော်ယာဉ်အစီး80ကိုဆေးလွှတ်ထားတယ်လို့ဆိုပါတယ်။လေရင်ကကွင်းကနေပြီးတော့ဆောက်ထွက်ပြီးတော့မကြခင်မှာပဲပြက်ကျခဲ့ရတာဘာကြောင့်လဲဆိုတဲ့အချက်ကိုရှာဖွေဖော်ထုတ်ဖို့အထူးစုံစမ်းစစ်ဆေးရေးအဖွဲ့တစ်ခုကိုရုရှားသမ္မတဗလာဒီမီယာပူတင်ကအမိန့်ပေးထားပါတယ်။ရုရှားစုံစမ်းစစ်ဆေးရေးကော်မတီရဲ့ပြောဆိုချက်အရဖြစ်နိုင်ခြေရှိတဲ့အချက်တော်တော်များထဲမှာလူကြောင့်ဖြစ်တဲ့မာရွေးမှုဤပညာချိုးဖောက်မှုနဲ့ရာသီဥတုအခြေအနေတွေပေါဝင်လိမ့်မယ်ဆိုပေမဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်ဆိုတဲ့အချက်ကိုတော့ထည့်ပြောမထားပါဘူး။မော်စကိုမြို့တော်ရဲ့အရှေ့တောင်ဘက်ကီလိုမီတာ80လောက်ကွာမှာလေရင်ပြတ်ကျခဲ့တာဖြစ်ပြီးတော့အဲ့ဒီလေရင်ဟာ9နှစ်သက်တမ်းရှိပါပြီ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9689လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ VOA American တိုင်းကမနေ့ကန်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ February 12ရက်နေ့မှာကျောက်တက်82ကြိမ်မြောက်ပြည်တော်စုနေထိမ့်မှခန္ဓာတွေကိုတနင်္လာနေ့ကမြန်မာနိုင်ငံတဝန်းပြည်내နဲ့တိုင်းအသီးသီးမှာကျင်းပခဲ့ကြပါတယ်။ပြည်သူများလုံလောက်တောင့်တတဲ့ Democracy February ပြည်တော်စုတိဆောက်နိုင်ရဲ့အတွက်တိုင်းရင်းသားတွေဝိုင်းဝန်းဆောင်ရွက်ပေးဖို့နိုင်ငံတော်သမ္မတဦးထင်ကျော်ကပြည်တော်စုနေတဝန်းလှပေးဖို့တိုက်တွန်းခဲ့ပါတယ်။တိုင်းရင်းသားခေါင်းဆောင်တွေကတော့တိုင်းရင်းသားပြည်သူအလုံးဒန်းတူညီမျှခွင့်ရရပြီးကိုယ့်ကျမကိုဖန်တီးနိုင်ခွင့်ရှိတဲ့ February ပြည်တော်စုတရဲ့တည်ထောင်နိုင်မှုအတွက်1948ပင်လုံစာချုပ်ပါဂရီတွေအတိုင်းအပြောမဟုတ်ပဲလက်တွေ့ကျကျအကောင့်ထဲပေါ်ပြဖို့တောင်းဆိုကြပါတယ်။ Federal ပြည်ထောင်စုတိဆောက်ရေးအခြေခံအုတ်မြစ်ချနိုင်ဖို့ရှမ်းပြည်နယ်ပင်လုံမြို့မှာ1948ခုနှစ်ကပင်လုံစာချုပ်ကိုဗိုလ်ချုပ်အောင်ဆန်းကိုရိုင်ဦးဆောင်ပြီးတိုင်းရင်းသားခေါင်းဆောင်တွေလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်
။ British နိုင်ငံသားဝင်ကြီး Boris Johnson ဟာ Bangladesh နဲ့မြန်မာနိုင်ငံတို့ကိုသွားရောက်ခဲ့ပြီးတဲ့နောက်ပိုင်းနေ့တုန်းကတော့ထိုင်းနိုင်ငံကိုရောက်လာခဲ့ပါတယ်။ထိုင်းဝန်ကြီးချုပ် Prayut Chan-o-cha အပြင်တခြားထိုင်းအစိုးရရရှိနေတဲ့သူတွေ့ဆုံခဲ့ပြီးတော့အိန္ဒိယမြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေနှိပ်ကွပ်ခံရတဲ့အကြောင်းနဲ့ထိုင်းနိုင်ငံရဲ့စစ်အုပ်ချုပ်ရေးကိုအဆုံးသတ်စေမဲ့အထွေထွေရွေးကောက်ပွဲအစီအစဉ်အကြောင်းတွေကိုဆွေးနွေးခဲ့တယ်လို့ AP သတင်းမှာဖော်ပြထားပါတယ်။ဗြိတိန်နိုင်ငံသားရဲ့နဲ့ဒီသနတဟာရရုံးရဲ့ထုတ်ပြန်ချက်အရဆွေးနွေးမှုတွေမှာပညာရေးစီးပွားရေးသိပ္ပံနည်းပညာတီထွင်မှုလုံခြုံရေးနဲ့ရင်းနှီးမြှုပ်နှံမှုတွေအပြင်တရားမဝင်တွန်းအားတိရစ္ဆာန်တွေရောင်းဝယ်မှုကိုနှိမ်နင်းရေးထိုင်းနဲ့ဗြိတိန်နိုင်ငံပူးပေါင်းဆောင်ရွက်ကြဖို့ကိစ္စကိုလည်းဆွေးနွေးလိုက်မယ်လို့ဖော်ပြထားပါတယ်။ဝန်ကြီးချုပ်ဝန်ကြီးဂျွန်ဆန်နဲ့တွေ့ဆုံခဲ့တဲ့ထိုင်းနိုင်ငံသားဝန်ကြီးဒွန်ပရမုတ်ဒီနိုင်ကတော့ဗြိတိန်အစိုးရအနေနဲ့ရိုဟင်ဂျာအရေးကိုအထူးစိုးရိမ်မှုတွေရှိနေတယ်လို့သတင်းတော့တွေကိုပြန်ပြီးတော့ပြောပြပါတယ်။ဝန်ကြီးဂျွန်ဆန်ဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတောက်တွေ့ဆုံခဲ့ပြီးတော့မြန်မာနိုင်ငံကိုတယောက်ခဲ့တဲ့အခါမှာလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့လည်းရိုဟင်ဂျာအရေးကိုဆွေးနွေးခဲ့ပါသေးတယ်။အကြမ်းဖက်မှုဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုလည်းဝန်ကြီးဂျွန်ဆန်တောက်ရောက်ခဲ့တာပါ။
India တောင်ပိုင်း Kashmir ဒေသကစစ်စခန်းတစ်ခုကို Pakistan အခြေစိုက် Jaish e Mohammed စစ်သွေးကြောအဖွဲ့ကတိုက်ခိုက်တယ်လို့ India ကာကွယ်ဝင်ကြီး Nirmala Sitharaman ကတနင်္လာနေ့မှာဆွဆဲလိုက်ပြီးဒီအတွက် Pakistan ဘက်ကပြစ်ဆက်ရမယ်လို့ပြောပါတယ်။လက်နက်ကြီးတွေတပ်ဆင်ထားတဲ့စစ်သွေးကြောတွေကစနေအာယုံမတက်ခင်ဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်စစ်သား9ဦးနဲ့အရသားတအူးဟာစစ်သွေးကြော3ဦးနဲ့အတူတေဆုံးခဲ့ရတာဖြစ်ပါတယ်။စစ်သွေးကြောတွေကဒေသခံတွေနေထိုင်တဲ့စခန်းတွင်းကရက်ကွက်တွေကိုပါတိုက်ခိုက်ခဲ့တဲ့အတွက်ဒဏ်ရာသူ10ဦးထဲမှာအမျိုးသမီးနဲ့ငယ်ရီလည်းပါဝင်နေပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ချွေးမဗနက်ဆာထရမ့်ဟာအမျိုးအမည်မဖော်ပြနိုင်တဲ့အဖြူရောင်အမှုန့်တွေပါဝင်တဲ့စာရေးတစ်လုံးကိုဖွင့်ပေါက်ခဲ့ပြီးတဲ့နောက်ပိုင်းဆေးရုံကိုခေါ်သွားခဲ့ပါတယ်။အစပိုင်းစစ်ဆေးမှုတွေအရအဲ့ဒီစာရေးထဲမှာပါတဲ့အမှုန့်တွေဟာအနည်းမရှိဘူးလို့ဆိုပါတယ်။နယူးယောက်မြို့မှာရှိနေတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့သားဒေါ်နယ်ထရမ့်ဂျူနီယာရဲ့အိမ်လိပ်စာနဲ့တင်းနာနေစိုးပန်းကရောက်လာခဲ့တဲ့အဲ့ဒီစာအိတ်ကိုဗနက်ဆာထရမ့်ကဖွင့်ပေါက်ခဲ့တာပါ။အဲ့ဒီစာအိတ်ကိုဖွင့်ပြီးတဲ့နောက်ပိုင်းသူဟာနေမကောင်းဖြစ်လို့အရေးပေါ်ကူညီကယ်ဆယ်ရေးတယ်လီဖုန်းဆက်ခေါ်ခဲ့ရတယ်လို့ရဲတပ်ဖွဲ့ကဆိုပါတယ်သူကချောင်းဆိုးပြီးတော့အော့အန်ကျင်တယ်လို့ဖြစ်တယ်လို့လည်းဆိုပါတယ်အနေနဲ့ကင်းရှင်းအောင်သူ့ရဲ့နေအိမ်ကိုလုံခြုံရေးတပ်ဖွဲ့တွေဆီလုခဲ့ရတယ်လို့လည်းရဲတွေကဆိုပါတယ
်ဒီတန်းရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့အခုကြောင်းအောင်လင်းတို့ကြီးညာတောက်ခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းဆောင်းပါးတွေကိုထုတ်လွှင့်ပေးဖို့အချိန်ရောက်ပါပြီဒီကနေ့ကုလသမဂ္ဂလူညုံရေးကောင်စီမှပြုလုပ်မယ့်မြန်မာရေးအစည်းအဝေးမှာရိုဟင်ဂျာဒုက္ခသည်တွေနေရရင်ပြန်ရင်နောက်ဆုံးအခြေအနေတွေကိုအဓိကထားပြီးတော့ဆွေးနွေးဖို့ရှိတဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဟောက်တူဆန်းကပြောပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးနဲ့နိုင်ငံရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်တို့နှစ်ဦးကလည်းအဲ့ဒီဆွေးနွေးပွဲမှာရခိုင်ပြည်နယ်ပြည်ထောင်နဲ့ရိုဟင်ဂျာတွေရဲ့အခြေအနေနောက်ဆုံးအခြေအနေတွေကိုတင်ပြပေးကြဖို့ရှိပါတယ်။မှတ်ရင်ချင်းနိုင်ငံအပြည့်စုံကိုပြောပြပေးပါလိမ့်မယ်ခင်ဗျာ။
ဒီကနေ့မြန်မာခေတ်မှာကမ္ဘာအကြီးအမားဆုံးလူသားဘေးဒုက္ခဖြစ်လာတဲ့ရိုဟင်ဂျာပြည်ထနာကိုမြန်မာအစိုးရကင်တွယ်ဖြေရှင်းနေတဲ့အခြေအနေကိုလုံခြုံရေးကောင်စီကစောင့်ကြည့်နေတာပါအခု February 23ရက်အင်္ဂါနေ့မှာအများပြည်သူသိစေမဲ့လုံခြုံရေးကောင်စီအစည်းအဝေးမှာတော့ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းနီးပါးမြန်မာနိုင်ငံဘက်ကစီစစ်ပြီးလက်ခံမဲ့နောက်ဆုံးအခြေအနေကိုအဓိကဆွေးနွေးကြဖို့ရှိပါတယ်ဒီဆွေးနွေးပွဲမှာမြမအစိုးရကိုယ်စားလှယ်ဖြင့်တုံ့ပြန်ပြောဆိုဖို့ရှိကြောင်းကုလသမဂ္ဂဆိုင်ရာမြမတမ်မတ်ကြီးဟောက်တူဆွမ်းကပြောရေးကိုပြောပါရစေ
။အဓိကတော့အရင်ကျွန်တော်တို့တဘာပြည်ထုတ်ပြန်ချက်ထက်မှာပါတဲ့အတိုင်းပဲဒီတစ်ဖက်နိုင်ငံကိုတိတ်ဆောင်သွားတဲ့သူတွေပြန်လည်လက်ခံရေးကိစ္စ။ဒီဟာကတော့အဓိကဖြစ်မှာပေါ့။အဲ့ဒီဟာလည်းနောက်နိုင်ငံသားပြည်ဖို့ကိစ္စတို့ရှားပြီးဖြစ်မှာပေါ့လေ။အဲ့တော့ဒီကျွန်တော်တို့ဘက်ကတော့အခုလုပ်နေတာလည်းအများကြီးတဲ့အတိုင်းပဲကျွန်တော်တို့ကတော့အကုန်လုံးလက်ခံပြန်လည်လက်ခံဖို့အတွက်အဆင်ပြေဖြစ်နေပြီ။နိုင်ငံဘင်္ဂလားဒေ့ရှ်နဲ့သဘောတူညီထားတဲ့အတိုင်းပဲကျွန်တော်တို့ကပြန်လည်လက်ခံရေးစခန်းတစ်ခုလုပ်ထားတယ်။နောက်ပြီးတော့ယာယီနေရာချထားဖို့လုပ်ငန်းနေရာတစ်ခုကျွန်တော်ဟိုပြင်ဆင်ထားပြီးပြီ။အဓိကကတော့ကျွန်တော်တို့ပြန်လည်လက်ခံဖို့ကျွန်တော်တို့ကစဉ်းစဉ်ဖြစ်နေတဲ့ဟာကိုလုပ်ငန်းတကယ်စဖို့ဆိုလို့ရှိရင်ဟိုဘက်ကနေပြီးတော့ပြန်လာမဲ့လူရဲ့စစ်စစ်ပြီးသားစည်ရင်းကိုကျွန်တော်တို့ပြန်ပေးရမှာပေါ့။ပြီးတော့မှအဲ့ဒီစည်ရင်းကိုကျွန်တော်ကကြည့်ပြီးတော့မှန်ပြီးဒီလူတွေကတော့ဒီခိုင်ပြည်နယ်နဲ့မောင်တော်ဒေသမှာအမှန်တကယ်နေထိုင်ခဲ့တဲ့ဟုတ်မဟုတ်ဆိုတော့ကျွန်တော်တို့ကပြန်စစ်ဆေးရမှာစစ်ဆေးပြီးတော့မှတခါမှန်ပြီဆိုတော့မှကျွန်တော်တို့အဲ့ဒီစိန်ကိုပြန်ပို့ပြီးအဲ့ဒီအတိုင်းဟိုလက်ခံဖို့သူတို့ပြန်လာဖို့အစီအစဉ်ကျွန်တော်စရမှာပေါ့နော်အခုကတော့ဘင်္ဂလားဒေ့ရှ်ဘက်ကအကြောင်းမျိုးမျိုးကြောင့်ပေါ့ဗျာသူတို့စီကစိန်ရင်းလဲကျွန်တော်တို့ကိုဟိုပြန်ပို့မဲ့စိန်ရင်းလဲမပေးနိုင်သေးတဲ့ခါကျတော့ကျွန်တော်ဒီတုန်းကစတင်လို့မရတာပဲ
ဟုတ်ကဲ့အခုဖြစ်နေတာကမြမအစိုးရဘက်ကကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုမရှိသေးဘူးလို့ဝေဖန်ထောက်ပြနေတာတွေလည်းရှိပါတယ်ဒီပေါ်မှာတန်မတ်ကြီးရဲ့အမြင်ဘယ်လိုရှိပါလဲရှင်
ရတော့အခုလောလောဆယ်ကျွန်တော်တို့ရဲ့ capacity နဲ့ပေါ့နော်ကျွန်တော်လုံနိုင်တဲ့အတိုင်းတရားတနည်းကိုလူ300လက်ခံဖို့ကျွန်တော်တို့ကလုပ်ထားတာ哦အဲ့တော့ကျွန်တော်ပြန်လက်ခံတဲ့ဟိုဟိုစခန်းတစ်ခုမှာတစ်ခုကိုကျွန်တော်တို့က150ဆို300ပဲကျွန်တော်တည့်တည့်ကိုလက်ခံဖို့စစ်စစ်ရအောင်ပါ哦သူတို့အဲ့တော့သူတို့ကိုလက်ခံဖို့300ပဲဆိုတဲ့ခါကျကျွန်တော်တို့တနင်္လာနေ့လောလောဆယ်ချိန်မှာတော့ကျွန်တော်တို့ရဲ့အခုပြင်ဆင်ထားတဲ့ရန်ကဘာမှမနိုင်ကြရလည်းမရှိဘူးလေဟိုဘက်ကစစ်စစ်ပြီးသားဟိုဟိုကျွန်တော်တို့ကစစ်စစ်ပြီးတော့မနဲ့ဆိုပြီးတော့ထပ်မံစစ်စစ်မှနဲ့ဆိုလို့ရှိရင်တော့ဟိုတို့အဲ့ဒီမှာရောက်လာတဲ့ခါကျတော့ကျွန်တော်တို့လက်ခံဖို့ပဲဆိုတော့လောလောဆယ်ကကျွန်တော်တို့ကအဲကျွန်တော်တို့ရဲ့အတိုင်းတန်နေရကျွန်တော်တို့နိုင်တယ်သို့တော်လည်းပဲနောက်တနေ့မှတကယ်လို့ဟလာလူကြီးများလာမယ်လက်ခံရေးစခန်းတွေတိုးချဲ့လာမယ်ပြန်လာတဲ့လူတွေများလာမယ်ဆိုရင်တော့အဲ့ဒီချိန်ခါကျရင်တော့လိုအပ်သလိုကျွန်တော်တို့ကတော့အကူအညီတောင်းရင်တောင်းရမှာပေါ့လေအဲ့ဒါရှိမှာပ
ါဒီကနေ့လုံခြုံရေးကောင်စီမှရိုဟင်ဂျာအရေးနောက်ဆုံးအခြေအနေတင်ပြမယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကတော့ဒုက္ခသည်တွေနေရပြန်ပို့ရေးကိစ္စမှာမြမအစိုးရဘက်ကဖြေရှင်းပေးဖို့လိုအပ်နေတဲ့ပြဿနာတွေကိုထိထိရောက်ရောက်ဖြေရှင်းဆောင်ရွက်ခြင်းမရှိသေးတဲ့အတွက် ဒုက္ခသည်တွေပြန်ဖို့အချိန်ဆောလွန်နေသေးတယ်လို့ဇန်နဝါရီလကသတင်းတောက်တွေကိုပြောဆိုခဲ့တာပါ။အလားတူဖိလစ်ပိုဂရန်ဒီနဲ့အတူအစဉ်ခံတင်ပြမဲ့ကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်ဂျက်ဖရီဖက်မန်ကလည်းရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးမှာပြန်လည်တင်ပြရေးဆိုင်ရာအာထုတ်ကြိုးပမ်းမှုတွေရှိဖို့လိုအပ်နေတဲ့အပြင်အတွေ့အကြုံများတဲ့ကုလသမဂ္ဂအေဂျင်စီအဖွဲ့တွေနဲ့မြန်မာအစိုးရပူးပေါင်းပြီးအကူအညီတွေလက်ခံဖို့ပြီးခဲ့တဲ့ဒီဇင်ဘာလကလုံခြုံရေးကောင်စီမှပြုလုပ်တဲ့မြန်မာရေးဆွေးနွေးပွဲမှာတိုက်တွန်းထားတာပါ။ဖေဖော်ဝါရီလ15ရက်ခိုင်ပြည်နယ်ကိုလုံခြုံရေးကောင်စီကိုယ်စားလှယ်တွေတွားရောက်ခွင့်ပြုဖို့တောင်းခံထားတာကိုမြန်မာအစိုးရကအခုချိန်ဟာတင့်တော်တဲ့အချိန်မဟုတ်သေးကြောင်းပြောဆိုပြီးညှင်းဆိုခဲ့ကြောင်းလုံခြုံရေးကောင်စီရဲ့ဖေဖော်ဝါရီလအတွက်အလှည့်ကျဥက္ကဋ္ဌကူဝိတ်နိုင်ငံတပ်အမတ်ကြီးမန်ဆိုအယ်အိုဒဘီကသတင်းတောက်တွေကိုပြောခဲ့ပါတယ်။လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်တွေဖြစ်တဲ့ဗြိတိန်ပြင်သစ်အမေရိကန်ပြည်ထောင်စုနဲ့အခြား၅နိုင်ငံဖြစ်တဲ့ဆွီဒင်ပိုလန်နယ်သာလန်ကာဇက်စတန်နဲ့အီကွေတိုရီယယ်ဂီနီတို့ကရခိုင်ပြည်နယ်ပဋိပက္ခနဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေတွေကိုဆွေးနွေးဖို့ဖေဖော်ဝါရီလ9ရက်နေ့ကလုံခြုံရေးကောင်စီကိုအဆိုတင်သွင်းခဲ့တာဖြစ်ပါရဲ့ရှင
်။မန်အင်ဂျင်နဲ့ပြောပြတော့တာပါ။ရိုဟင်ဂျာအရေးနဲ့ထပ်ပြီးတော့ဆက်ပြီးတော့ဒီသတင်းနဲ့ဆက်ဆက်တဲ့သတင်းကိုတင်ပြမယ်ဆိုရင်ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနေဆက်မှာထွက်ပြေးတင်းရှောင်နေကြတဲ့ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံပြန်လာကြဖို့အတွက်မြန်မာပြည်ထောင်စုဝန်ကြီးကိုယ်တိုင်နေဆက်သွားပြီးတော့ပြောဆိုခဲ့ပါတယ်။ဒီပြောဆိုချက်ကိုရိုက်ခူးထားတဲ့အင်တာနက်လူမှုဗီဒီယိုကလည်းအင်တာနက်လူမှုကွန်ရက်မှာပြန့်နှံ့နေပါတယ်။အဲဒီကြောင့်လည်းပတ်သက်ပြီးတော့ကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
။ပြည်ထောင်စုဝန်ကြီးဘိုကျော်အောင်ဆိုးနဲ့အဖွဲ့ဟာဘင်္ဂလားဒေ့ရှ်နဲ့မြန်မာနေဆက်ကြားကတန်ဘရုဒေသမှာရောက်နေကြတဲ့ရိုဟင်ဂျာမွတ်စလင်တွေကိုပြည်ကတော့ကြာနေကတွားရောက်တွေ့ဆုံပြီးတော့မြန်မာပြည်ဘက်ကိုပြန်လာကြဖို့ပြောခဲ့ပါတယ်
။ကျွန်တော်တို့ကတော့အစိုးရရဲ့တာဝန်ပေးချက်အရခင်ဗျားတို့ဒီပြန်လာခြင်းနဲ့ဆိုတဲ့အတွက်ကျွန်တော်တို့ကတော့လာရောက်ချင်းဖြစ်ပါတယ်။ဟု
တ်ကဲ့ဒီဘရေးဂေါမန်တီဒီဘရေးဒီမန်ကွာယောဘာလို့ကုနာအိုင်ဘရီရှာကဲဒီလေဗလီဆောက်ကြရတာရယ်ဒီဘရေး
။ဟောဆွေးနွေးတဲ့ဒီနေ့ကိုခင်ဗျားတို့မရွေးချယ်ဘူးဆိုရင်လည်းကျွန်တော်တို့ကတော့ပြောစရာမရှိပါဘူးလို့ခင်ဗျားတို့ဆုံးဖြတ်ချက်တိုင်းပါ။ဒီတဲ့ကိုကျွန်တော်တို့ကဆွေးနွေးခြင်းတည်းဆိုရင်ကျွန်တော်ဒီနေ့မပြန်ခင်အထိကျွန်တော်တို့မဆောက်မှာပါခင်ဗျားတို့ဘက်ကမနာတော့ဘူးဆိုရင်တော့ကျွန်တော်တို့ဆွေးနွေးရေးလုပ်ငန်းရှင်အားလုံးကိုရပ်ဆိုင်ပါမယ်။အဲဒါကြောင့်ကျွန်တော်တို့အချိန်တစ်ခုဖတ်ပေးပါတယ်ခင်ဗျားတို့စဉ်းစားလို့ရအောင်ခင်ဗျားတို့မစဉ်းစားတော့ဘူးဆုံးဖြတ်ပြီးမတွေ့တော့ဘူးဆိုရင်လည်းကျွန်တော်တို့ပြန်ပါမယ်။ဘာလို့
ဒီမှာဆိုရဂရီဘဘလိုဟိုလေ
ဘိုကျော်အောင်ဆိုးရဲ့ပြောဆိုချက်ကိုဘာသာပြန်ကနေတဆင့်ရိုညာတွေကိုပြောပြနေတဲ့အတမ်းပါဒီပြောဆိုချက်ကိုရိုက်ကူးထားတဲ့ဗီဒီယိုဖိုင်ကိုမလေးရှားနိုင်ငံအခြေစိုက်အလွတ်သတင်းတောက်တူလည်းဖြစ်ရိုညာရေးကိုအာရုံစိုက်နေသူတူလည်းဖြစ်တဲ့အန်ဝါ S. မိုဟာမက်ကတောက်ကြနေကပဲသူ့ရဲ့ Facebook အင်တာနက်လူမှုကွန်ရက်ကနေတဆင့်တင်ခဲ့ပြီးတော့တခြားလူမှုကွန်ရက်တွေမှာလည်းဒီဗီဒီယိုပြန့်နှံ့နေပါတယ်။နှစ်နိုင်ငံနယ်စပ်အကြားကတံပရုဒေသဟာဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံအကြားသူပိုင်နိုင်ငံပိုင်နယ်ဆိုပြီးတော့ငင်းပွားနေတဲ့ No Man's Land ဆိုတဲ့နေရာပါ။
အခုပဲလို့ဒါဟာအခုကျွန်တော်တို့ရှိနေတဲ့နေရာဟာမြန်မာနိုင်ငံအစိုးရရဲ့ပိုင်နယ်ထဲမှာပဲဖြစ်
တယ်။ This is Burma Government area with this.
အော်မြန်မာအစိုးရရဲ့တရားဥပဒေစိုးမိုးရေးအောက်မှာရှိတဲ့နေပြည်တော်ဖြစ်တဲ့အတွက်စိုးရကတော့ဥပဒေလုံထုံးလုံးနေနေဆက်တဲ့ဆောင်ရွက်သွားပါမယ်
။ဘာမှသူကာယဒါကနုန်မတည်တဲ့လက္ခဏာကိုရိဗာရာဇင်းလက်ကိုလေးပြီးလာခဲ့တယ
်။ဗီဒီယိုထဲမှာမြင်ရတာကတော့ရိုဟင်ဂျာတွေကနေဆက် CEO ရဲ့တစ်ဖက်ချမ်းမှာရှိနေပြီးဘိုကျော့အောင်ဆိုးက CEO ရဲ့တစ်ဖက်ချမ်းကနေပြီးတော့လှမ်းပြီးတော့ရိုဟင်ဂျာတွေကိုပြောနေတာတွေ့ရပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ပြီးခဲ့တဲ့ဩဂုတ်လကစပြီးတော့တမ်ပရုဒေတာဘက်ကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာမွတ်စလင်တွေဟာ6500ကျော်ရှိတယ်လို့ဖေဖော်ဝါရီလ2ရက်နေ့ထုတ် Dhaka Tribune သတင်းစာမှာဖော်ပြထားပါတယ်။အဲ့ဒီဒေသမှာရောက်နေကြတဲ့ရိုဟင်ဂျာတွေကတော့မြန်မာပြည်ထောင်စုတူဝင်ကြီးရဲ့ကမ်းလှမ်းချက်ကိုလက်ခံနိုင်မှာမဟုတ်ဘူး။ဘာကြောင့်လဲဆိုတော့သူတို့မြန်မာပြည်ကိုပြန်ရင်ရိုဟင်ဂျာတိုင်းသားအဖြစ်သူတို့ကိုမြန်မာစိုးရကအသိမှတ်ပြုမှာမဟုတ်လို့ပဲလို့မောင်တော်ဒေသကထွက်ပြေးလာခဲ့တဲ့ရိုဟင်ဂျာတူရဲ့ပြောဆိုချက်ကိုလည်း Dhaka Tribune သတင်းစာမှာဖော်ပြထားပါတယ်။အဲ့ဒီမှာရောက်နေတဲ့ရိုဟင်ဂျာမျိုးသမီးဂျူလီကာကတ်ထွန်းကလည်းနေကင်းမဲ့ဆိုရင်မြန်မာပြည်ဘက်ကရဟတ်ရင်တွေသူတို့ရှိတဲ့နေရာတွေပေါ်မှာပြန်တမ်းပြီးရရင်မော်ကနေပြီးတော့တနက်တည်းနဲ့သူတို့ဘက်ကိုချိန်ထားတဲ့အကြောင်းမြန်မာလက်နက်ကိုင်စစ်သားတွေလည်းနေဆက်မှာခင်းလဲ့နေတဲ့အကြောင်းဒီနေရာကနေထွက်ပေးဖို့မြန်မာစစ်တပ်နေကြားဆောင်တပ်နဲ့အရက်ဖက်အရာရှိတွေသူတို့စီကိုနေတိုင်းလာပြီးတော့ချိန်ချောက်မှုတွေရှိနေတဲ့အကြောင်းရိုညာမျိုးသမီးရဲ့ပြောဆိုချက်ကို Dhaka Tribune မှာဖော်ပြထားပါတယ်။အခုဆိုရင်ဩဂုတ်လနောက်ပိုင်းမြန်မာပြည်ကနေထွက်ပြေးလာကြတဲ့ရိုညာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံမှာ638,900ကျော်ရှိနေပြီလို့ဘင်္ဂလားဒေ့ရှ်အစိုးရကပြောထားပါတယ်။ရိုညာဒုက္ခသည်တွေကိုမြန်မာဘက်ကပြန်ပြီးတော့လက်ခံဖို့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံသဘောတူညီချက်အရပြန်လာဖို့စီစဉ်ကိုပြီးခဲ့တဲ့လကတည်းကစတင်ခဲ့ပေမဲ့လုံခြုံရေးအကြောင်းပြချက်နဲ့ရိုဟင်ဂျာတွေပြန်ရောက်မလာကြသေးပါဘူ
း။ကိုကျော်အောင်လင်းတင်ပြတော့တာဖြစ်ပါတယ်။သောတာရှင်များခင်ဗျာတိုင်းရင်းသားပြည်သူအလုံးဒန်းတူညီမျှအခွင့်အရေးရပြီးတော့ကိုကျမကိုဖန်တီးနိုင်ခွင့်ရှိတဲ့ဖက်ဒရယ်ပြည်ထောင်စုတရတည်ထောင်နိုင်မှု1949 င်လုံစာချုပ်ပါခတိခွေတွေအတိုင်းပြောမှုပဲလက်တွေကြကြအကောင့်ထဲပေါ်ဖို့လိုပါတယ်လို့တိုင်းရင်းသားခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်အစိုးရနဲ့တပ်ဖက်ကတိုင်းရင်းသားတွေနဲ့အမျိုးသားညီညွတ်စီဆောင်ရွက်နိုင်ရေးခိုင်မာတဲ့ယုံကြည်မှုတည်ဆောက်မှသာဖက်ဒရယ်ပြည်ထောင်စုကြီးတည်ဆောက်နိုင်မှာဖြစ်တယ်လို့လည်းထောက်ပြကြပါတယ်အကြောင်းစုံကိုမတ်စုမွန်ကစူးစီးတင်ပြထားပါတယ်
ဟုတ်ပါတယ်2018ခုနှစ်ဖေဖော်ဝါရီလ12ရက်နေ့မှာကြာရောက်တဲ့82ကြိမ်မြောက်ပြည်ထောင်စုနှင့်အခမ်းအနားတွေကိုတော့မြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းဒေသကြီးမှာကျင်းပပြီးနိုင်ငံတော်သမ္မတဦးထင်ကျော်ကပြည်ထောင်စုနှင့်တဝန်းလွှာပေးပို့ပြီးတော့ပြည်သူအများလူလားတောင်းတတဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးတိုင်းရင်းသားတွေကအားလုံးဝိုင်းဝန်းပူးပေါင်းဆောင်ရွက်ပေးဖို့သမ္မတရဲ့ပြည်ထောင်စုနှင့်ဦးတည်ချက်၄ရက်ပါမေကွန်းမှာတိုက်တွန်းနှိုးဆော်ထားပါတယ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးအခြေခံအုတ်မြစ်ချနိုင်မှုအတွက်ရှမ်းပြည်နယ်ပင်လုံမြို့မှာ1948ခုနှစ်ဗိုလ်ချုပ်စံကိုယ်တိုင်ဦးဆောင်ပြီးတိုင်းရင်းသားကောင်းဆောင်တွေလက်မှတ်ရေးထိုးခဲ့ကြတဲ့ပင်လုံစာချုပ်ပါဂရိကဝိတ္တိနဲ့အညီတိုင်းရင်းသားတွေအားလုံးတန်းတူညီမျှစွာနဲ့ကိုယ့်ကျမကိုယ်လွတ်လပ်စွာဖန်တီးနိုင်권ကိုပေါ်ဆောင်ပေးဖို့အရေးကြီးပါတယ်လို့ကချင်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကပြည်ထောင်စုနေမှာတိုက်တွန်းလိုက်ပါတယ
်ပြည်ထောင်စုနဲ့ဖြစ်ဖြစ်နေတာပါနော်အဲဒီအပြစ်တရားပြေဝတဲ့ပြည်ထောင်စုနဲ့ဖြစ်ဖြစ်ဖြစ်ပါတယ်လက်ရှိခုနှစ်ခုနှစ်ကဘုရားအောင်ဆိုင်ကပြည်ကိုတည်ခဲ့တဲ့အတိုင်းဒီအားလုံးပူပေါင်းနေထိုင်နိုင်တဲ့ဒီဓာတ်တူညီမျှမှုခွဲခြားစစ်ဆန်မှုမရှိနောက်ကိုဒီဘက်ကိုဖန်ပြခွင့်ရှိတဲ့ကိုယ်ပိုင်ပြသခွင့်ကိုယ်ပိုင်အုပ်ချုပ်ရေးရှိတဲ့ဟိုဖက်ဒရယ်ပြည်ထောင်စုပုံစံနဲ့ဖွဲ့စည်းတဲ့ပြည်ထောင်စုမျိုးဖြစ်စေချင်တာပေါ့ပြည်ထောင်စုနဲ့လည်းပြည်မှာပြုတ်ပါတယ်အဲကျူးဆိုပါတယ်ပြည်မှာပြုတ်တန်ဖိုးထားပါတယ်ဒါမဲ့ပြည်ဝတဲ့အစ်စ်တာရပြည်စုနဲ့ပြည်ထောင်စုနဲ့ဖြစ်စေချင်တာပေါ့ဗျာဟုတ်ကဲ့
ရှမ်းပြည်နယ်အစိုးရနဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ်တို့ကဥဆောင်ပြီးတော့ကျင်းပတယ်ဒီကနေ့ရှမ်းပြည်နယ်ပင်လုံမြို့ကပြည်ထောင်စုနေအခမ်းအနားကိုကိုယ်တိုင်သွားတက်ရောက်ခဲ့တဲ့ရန်ကုန်တိုင်းဗဟိုလူငယ်လုပ်ငန်းအဖွဲ့ကော်မတီဝင်မဲ့ဤရွှေစင်ညွန့်ကပင်လုံစိတ်ဓာတ်နဲ့အညီစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ဆောင်နိုင်ရေးနိုင်ငံရေးအင်အားစုတွေနဲ့အတူတိုင်းရင်းသားတွေဝိုင်းဝန်းကောင်းထဲပေါ်ဆောင်ရွက်ဖို့အရေးကြီးတယ်လို့ပြောဆိုပါရတယ်
။ဒီလိုကမဟုတ်အညီတဲ့အင်ဂျင်ရေးကြီးတဲ့ဟိုအခမ်းအနားတကယ်ကိုတိုင်းပြည်ရဲ့တိုင်းသားအလုံးအောင်မြင်ပြီးမှမခွဲခြားဘဲနဲ့လွတ်လပ်ယူကြအောင်ဒီအောင်ဆက်ဦးဆောင်ပြီးတိုင်းသားကောင်းဆောင်တွေခွဲခြားတဲ့အတွက်ဒီပြည်လုံးရဲ့အထိတ်မှကြီးရောဒါကတော့မဒီပွဲကိုတည်ရတဲ့ဓမ္မပို့ပြီးတော့ခိုင်မာတဲ့တန်တိုက်တန်ကြီးချဖြစ်တယ်။အဲ့ဒါပါနေဆိုအမားတို့ပြည်ထောင်စုကြီးကိုခိုင်ခိုင်မာမာဒီချက်ဖြစ်အောင်စူးစမ်းပြီးတော့တောင်းတကြီးမှမခွဲခြားဘဲနဲ့တိုင်းသားအလုံးဂန်းသူကြီးရဲ့အခွင့်အရေးတွေရရှိဖို့မတို့ကိုယ်တိုင်လည်းစူးစမ်းဆွမ်းရောက်ပေါ်ရဖို့ပို့ပြီးတော့အားမယ်နေဖြစ်တယ်။ဟိုမတို့ကိုယ်တိုင်ပါဝင်ဆင်ရွှဲရမယ်လို့မတို့မပြောလင်းနေဘူးနော်။ဒါတော့မတို့ပို့ချုပ်ကိုယ်တိုင်အဥပဒေတိုင်းနာကောင်းဆောင်တွေအများစုကနိုင်ငံကိုနိုင်ငံရဲ့စီးလုံးကြီးတွေအဲတကယ်ကိုငြိမ်းချမ်းရေးတွေခံမှာဖို့အတွက်စူးစမ်းနေတဲ့အထိတ်မှန်နေတာဒီမှာကိုယ်တိုင်ရောက်အမတော့အင်မတန်ပြောရှင်ပြီးတော့ဝန်တာပြည်ဖြစ်ပါတယ်မှန
်နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဥဆောင်ပြီးဒီမိုကရေစီပြည်ထောင်စုထူထောင်ရေးပြည်တွင်းငြိမ်းချမ်းရေးပေါ်ဆောင်နေချိန်မှာနိုင်ငံရေးတွေ့ဆုံဆွေးနွေးမှုတွေမှာအားလုံးပါဝင်ရေးနဲ့တိုင်းရင်းသားတွေကြားယုံကြည်မှုတည်ဆောက်နိုင်ရေးအရေးကြီးဆုံးဖြစ်တယ်ဆိုတာကိုလည်းကရင်ပြည်သူပါတီရဲ့အထွေထွေအတွင်းရေးမှူးဦးစောစေဝါကလည်းပြည်ထောင်စုနေသတင်းစကားပါပါတယ
်ပထမဆုံးငြိမ်းချမ်းရေးပြီးရပြီးတော့နိုင်ငံတော်ဤဖွံ့ဖြိုးတိုးတက်ပါစေလို့ဆန္ဒပြုပါတယ်ပထမဆုံးနိုင်ငံတော်အတွက်ပေါ့နော်နိုင်ငံတော်အနေထားကတော့အိုမင်းမျိုးလေးမနဲ့ကျသလားအမျိုးမျိုးတချို့တွေ့နေရတဲ့ကာလမှာအတိုင်းပြည်သားတွေအားလုံးစီးလုံးညီညွတ်နဲ့ဆက်ရှိပြီးခံစွာနဲ့ဒီခေတ်ခေတ်တွေကျော်လွှားကြပြီးတော့ဉာဏ်တရားပြီးတော့ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတော်ကြီးရောက်ရှိတဲ့အထိအားလုံးဝဲဝဲလုပ်ကြဖို့တောင်းရှိတယ်လုပ်ကြရမယ်အဲနော်ဆက်ရှိလက်ရှိနဲ့ဒီလူမျိုးရှိပေါ့ကွာနော်ဒီလူမျိုးရှိအခုပြောကြည့်တို့အောင်မြင်တော့အားလုံးဆက်ရှိလက်ရှိနဲ့ပြီးခံစေတဲ့တယောက်တယောက်နားလည်မှုအပြည့်အဝနဲ့နိုင်ငံကြီးသားကောင်းပြည်သားဆိုရတယ်ဒါတွေကျော်လွှားပြီးတော့တို့ဒီငင်းချမ်းတိုင်းဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတော်ကြီးရရှိပါစေလို့ဆန္ဒပြုပါတယ
်ပြည်ထောင်စုနေသမရမေကွန်းပါပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံမသည်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ဆောင်နိုင်ရေးဆိုတဲ့တိုက်တွန်းချက်အပေါ်မှာတော့ဒေါက်တာတူးကြာကအမျိုးသားရင်ကြားစီရေးအတွက်ခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်မှုကအရေးကြီးဆုံးဖြစ်တယ်လို့ဆိုပါတယ်
တမ်းတော့ဒီကျတဲ့ဒီကစိမ့်မိဆိုတော့ကောင်းပါလေ။ဒါကလက်တွေ့အကောင့်တွေပုံနေဖို့အရေးကြီးပါ။အဲလက်တွေ့ကိုယ်တွေပုံနေဖို့ဆိုလို့ရှိရင်တော့အနိုင်တော်တင်မခံမျိုးသားအများသားပြောနေတယ်။အမျိုးသားညီချစီရဲ့အဲကူအများပြေဆောက်နိုင်ဖို့လိုအပ်တာပေါ့။အဲအမျိုးသားညီချစီရဲ့မှာဒီတိုင်းသားဒီနေရောတမ်းတော်နေရောပေါ့။အမျိုးသားညီချစီရဲ့ဒီဆော့ပရမအားလုံးစစ်ကိုဘောသူနဲ့ဒီနိုင်ငံပြတ်နာကိုနိုင်ငံဝဲဝဲမှာဝိုင်းဝန်းဖြည့်ရှင်းတဲ့နီးနာကိုကျွန်တော်အားလုံးကြည့်တုံးနိုင်ဖို့သာလိုအပ်တယ်။မစစ်စစ်ရစုပင်လုံးလမ်းကြောင်းဟာဒါအင်တာမန်ကနဲ့လမ်းကြောင်းဖြစ်တယ
်။82နှစ်မြောက်ပြည်ထောင်စုနေအခမ်းအနားကိုတော့နေပြည်တော်အပါအဝင်နိုင်ငံတော်မှာပြည်내အစိုးရတွေကဦးစီးပြီးလွှတ်တော်တာဝန်ရှိသူတွေနိုင်ငံရေးပါတီတွေနိုင်ငံရေးအင်အားစုတွေကဦးစီးပြီးတော့ဒေသခံပြည်သူတွေနဲ့အတူပြည်ထောင်စုနေအခမ်းအနားကိုကျင်းပခဲ့ကြပါတယ်။
မဆုမွန်စူးစီးတင်ပြသွားတာဖြစ်ပါတယ်အခုတော့နိုင်ငံတကာဘက်ကိုလှည့်အောင်ပါ Dini, Dizemala, say any maja yome, Gula de Maga, Luku, Yginia, Saran, Yiswere, Nikona say meow, tame magu, sinu, de Gula de Maga, season ye muri, Guria, Sabi, or Los Only Javi Pipare, and Nikona say Shila get it die on. Shintani zepide, di Saran, Sele, Kaimazio, Saramba, Luku, yea, Lainame, Chadigu, Nanga, Suyari, Lainabu, Ludalu, Piduriale, di Sarantai, Gagway, Yazi, Nanye, de Ubrine. Tingjang Buyiha, Yiji Delu, Asha, Lukui, Puyiga, Piovare, Piso, Doki Mutaka, Piopia, Bivali, Macra.
Gula Tamaga, Berenian Sarango, Tango, Lisa Shikunema, American Tamarago, Hong, Elena, Roosevelt, Usamune, Nanganzon, Luranza, Puezi, Didi Bawan, Puega, Pienden Nangan Pari Muma, Mujan, Yiswege, Rapipare, Dudia Gavasi, Trent Chung Tujare, Soare, Lukui, Chopa Mumuri, Nautica Tapi, Majongazibu, Gawere, and Ine, Dijinia Zerango, Yiswege, Raba. Lunarain, Dandu Nimiamu, Shiame, Jan, Javan Gwene, Duniame, Sure, Yonji Mune, Queta, Sassandare Malopo, Mucha Tare, Gula Tamaga, Jinia Zerandre, Bone Chincha, Caniaraga, Queta, Sassamuba, Gabama Mindreniare, Luquin Chopa Murine, Jatana Amiabia, Yemigaro, Chamatare, Gula Tamaga, Jinia Zeramba, Mu Dai Maloja, Rabe Pidelo, Gula Tamaga, Luquin Saya Yong Pioguia, Rupert Govoga, Biobare.
I think in the current climate, a lot of those issues are really crystallizing.
This is Johnny Me too, Lushamu, Jimmy, Rushin, 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 Me too, L
ပါအချက်လက်တွေအတိုင်းလိုက်နာဆောင်ရွက်ဖို့ကိစ္စဟာနိုင်ငံတိုင်းအတွက်မလွယ်ကူပါဘူးလို့ပြောပါတယ်
။ဘာဖြစ်လို့လဲဆိုတော့ကိုယ်နိုင်ငံရဲ့ယဉ်ကျေးမှုဓလိထုံတမ်းစတာတွေကြီးဆိုးတဲ့နိုင်ငံတွေမှာဆိုရင်ဥပဒေရဲ့အဆုံးဖြတ်ကခိတိရောက်ရောက်မဖြစ်တာတွေရှိတယ်။ဥပမာအားဖြင့်အိန္ဒိယလိုမျိုးမှာဆိုလို့ရှိရင်သူတို့ဓလိထုံတမ်းအယူဝါဒတွေကပိုပြီးတော့ပြဋ္ဌာန်းထားတဲ့ဥပဒေထက်ကိုအစွမ်းထက်နေတယ်လို့မျိုးဖြစ်တဲ့အခါမှာအစိုးရပြောတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုတိတိယယောက်မတားဆီးနိုင်တဲ့ကိစ္စမျိုးတွေကြုံရတယ်ကျွန်တော်မြန်မာနိုင်ငံမှာလည်းအခုဆိုကြုံနေရတယ်ပေါ့နော်ပဲငယ်အတ္တမပြုခြင်းမှုတွေဒုသတ်မှုတွေနေ့စဉ်နဲ့မပြတ်တွေ့နေရတယ်ဥပဒေမှာပြဋ္ဌာန်းထားတော့ညာလေဥပဒေကိုဆောင်ရွက်နိုင်တဲ့အဖွဲ့အစည်းတွေကထိရောက်ပြင်းထန်တဲ့ပြစ်ဒဏ်တွေမချမှတ်တဲ့အခါကျတော့ဒီပြစ်မှုမျိုးကိုတူးလုံးမကြောက်တဲ့သူတွေကတပြေးပြေးနဲ့ပေါ်လာတဲ့အခုမြန်မာပြည်မှာဆိုရင်တက်ငင်မရိကျူးလွန်တဲ့သူတွေဆိုရင်ပေဒံအထူးအပြစ်ပေးပါလို့ပြောတယ်။အဲတစ်ဖက်ကလည်းနိုင်ငံတော်ဝန်မှပေဒံကိုပေဖြက်ပေးပါဆိုပြီးတော့ပြောနေကြတယ်။အဲ့တော့အဲ့ဒီဒီကြားထဲမှာညှိနှိုင်းပြီးလုပ်ရတဲ့ကိစ္စတွေအချို့ကတော်တော်ခက်ခဲခက်ခဲရှိပါတယ
်။ရခိုင်ရေးနဲ့ပတ်သက်လို့ဖြစ်စေ၊တိုင်းသားဒေသတွေမှာဖြစ်စေမြန်မာနိုင်ငံရဲ့လူခွင့်ရချိုးဖောက်မှုတွေကိုနိုင်ငံတကာကဝေဖန်နေကြပေမဲ့မြန်မာအစိုးရဘက်ကထိထိရောက်ရောက်မလုပ်နိုင်တဲ့အထက်မှာအဓိကကဖွဲ့စည်းပုံအခြေခံဥပဒေကြောင့်လို့ဝေဖန်ပါတယ်
။အစိုးရအနေနဲ့ကတော့ပြည်မှုကျိုးလွန်တဲ့သူတွေကိုအရေးယူဖို့ကြံပြန်တော့လေတပ်မတော်ကဖွဲ့စည်းပုံအခြေခံဥပဒေမှာကလေးကစက်ပိုင်းဆိုင်နဲ့ပြဿနာတွေကိုတပ်မတော်ကသာစစ်ဆေးစီရင်ဆုံးဖြတ်မယ်ဆိုတာတခုရှိနေတော့ကြည့်ရရဖန်တန်းနိုင်တဲ့စစ်ဆေးစီရင်မှုမျိုးတွေမလုပ်ပြနိုင်တဲ့ဥစ္စာအားနည်းတာပေါ့ဗျာအစိုးရဘက်ကအရေးယူဖို့ပြောတယ်တက်မတော်ကလည်းအရေးယူတယ်ဘလို့အရေးယူလိုက်မှကျွန်တော်တို့ဘယ်သူမှမသိဘူးဖြစ်နေတာပေါ့နော်ဒါတွေကမကောင်းတဲ့အလားလားဖြစ်တယ်လို့ကျွန်တော်တို့မြင်ပါတယ
်လူခွင့်ရဲ့ပညာစရန်ရဲ့ကြန့်ခိုင်မှုကိုလူခွင့်ရဲ့ပညာပေးသူတွေကယုံကြည်ကြပါတယ်ဒါပေမဲ့လည်းအင်တာနက်ခေတ်မှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အပါအဝင်ပြဿနာအစ်စ်တွေပေါ်လာနိုင်တယ်လို့ရာသီဥတုပြောင်းလဲမှုကြောင့်လူသားတွေရဲ့လူနေမှုဘဝစားနပ်ရိက္ခာနဲ့တောက်တုံးဆိုင်ရာရပိုင်ခွင့်တွေအတွက်ပါချင်းချောက်မှုတွေကြုံရနိုင်ပြီးဒီကြီးညာစစန်းအတွက်မကြခင်နှစ်တွေအတွင်းစိန်ခေါ်မှုတွေနဲ့ရင်ဆိုင်လာရဖို့ရှိနေတယ်လို့လည်းသုံးသပ်ကြပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။တော်ရရှင်တို့အခုနားဆင်နေကြရတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်ကိုလှိုင်းတို့မီတာ3240 48တို့အပြင်လက်လက်မီတာ190 kHz 1505ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှဖြစ်တယ်လို့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်။အပတ်စဉ်အစီအစဉ်တွေတင်ဆက်တဲ့အခါမှာတော
့ The more pervasive sanctions however were imposed on the section 311 and 312.
ဒါကတော့စီးပွားရေးကဏ္ဍကိုတင်ဆက်တဲ့အခါမှာနားဆင်ကြမှာဖြစ်ပါတယ်။အဲ့ဒါအပြင်တူတာဆုံးနဲ့အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူရင်းအပေါ်မပြတ်ကောက်နှုတ်ပြီးတော့တင်ပြပေးပါမယ်။ကော့ပရာကိုစီးရေးလေ့ကျင့်မှုမှာမြန်မာကိုထည့်သွင်းခဲ့တဲ့အတွက်အမြင့်ဒေါသထွက်နေကြတဲ့ဆိုပြီးတော့ AP သတင်းဌာနကမက်သျူးပင်နတန်ရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြခြင်းပါတယ်။ရိုဟင်ဂျာတွေပေါ်ရက်စက်ကြမ်းကြုတ်စွာပြည်မှုဆက်ဆံခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်ဒဏ်ခတ်ရေးယူပိတ်ဆို့မှုတွေထပ်မံချမှတ်ဖို့ PR တွေပေးနေချိန်မှာအမေရိကန်ပြည်ထောင်စုကဥဆောင်ပြီးအိန္ဒိယထိုင်းနိုင်ငံမှာပြုလုပ်မဲ့စစ်ရေးလေ့ကျင့်မှုအတွင်းမြန်မာနိုင်ငံကိုထည့်သွင်းနေတာကနေထုတ်ပြဖို့အတွက်အမေရိကန်ဥပဒေပြုလွှတ်တော်အမတ်တွေကတောင်းဆိုနေကြပါတယ်။မြန်မာစစ်တပ်ဟာပြီးခဲ့တဲ့နှစ်လပိုင်းတုန်းကရိုဟင်ဂျာစစ်သွေးကြွတွေရဲ့တိုက်ခတ်မှုကြုံရပြီးတဲ့နောက်ထောင်ထဲချီပြီးတော့ဒါမှမဟုတ်ရင်ရာနဲ့ချီတဲ့ရိုဟင်ဂျာအရက်သားတွေတပ်ဖြတ်ခဲ့ပြီးတော့သူတို့နေထိုင်တဲ့ကြေးရွာတွေကိုမီးတင်ရှို့ခဲ့ကြပါတယ်။နှစ်စဉ်နိုင်ငံစုံတပ်ဖွဲ့တွေပါဝင်ပြီးအမေရိကန်ကဥဆောင်ကျင်းပတဲ့အကြီးဆုံးစစ်ရေးလက်ချက်မှုဖြစ်တဲ့ကော့ပရာဂူမှာအရင်ကမြန်မာနိုင်ငံပါဝင်ခဲ့ပေမဲ့အခုဒီချိန်မှာတော့အငင်းပွားစရာဖြစ်နေပါတယ်။မြန်မာစစ်ဖက်ဆိုင်ရာအရာရှိ၃ယောက်ကိုလူသားချင်းစာနာမှုအထောက်အကူပေးတဲ့လက်ချက်မှုတွေနဲ့တဘာဝဘေးရန်တွေကြားရောက်မှုကယ်ဆယ်ရေးလက်ချက်မှုတွေကိုလိလာသူတွေအဖြစ်တက်ရောက်ဖို့အတွက်ဖိတ်ကြားခဲ့တာဖြစ်တယ်လို့ပင်တဂွန်စစ်ဌာနချုပ်ရဲ့ပြောခွင့်ရသူမရင်းတက်ဖွဲ့ဒုတိယဗိုလ်မှူးကြီးခရစ်စတိုဖာလော့ဂင်းကပြောပါတယ်။ရှင်းရှင်းပြောရရင်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလှုပ်ဆောင်နေတဲ့စစ်တပ်နဲ့အတူရှင်တွဲဖို့ဆိုတာမဖြစ်သင့်ဘူးလို့အထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာကော်မတီဥက္ကဋ္ဌဖြစ်တဲ့ Republican အမတ် John McCain ကပြောပါတယ်။မနေ့ကဖြစ်ခဲ့တဲ့အဖြစ်အပျက်တွေမဖြစ်ခင်အချိန်ထိ John McCain ဟာအမေရိကန်နဲ့မြန်မာနိုင်ငံတို့ကြားမှာစစ်ဖက်ဆိုင်ရာဆက်ဆံရေးထားရှိဖို့အတွက်ဆော်ဩခဲ့သူဖြစ်ပါတယ်။အခုတော့သူဟာဒဏ်ခတ်ရေးယူပိတ်ဆို့မှုအစ်စ်တွေကိုချမှတ်ဖို့အတွက်ဥပဒေမူကြမ်းကိုထောက်ခံသူဖြစ်နေပါပြီ။ဒီမိုကရက်တစ်အထက်လွှတ်တော်မှတ် Patrick LaHaye နဲ့အထက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Ed Wright တို့ကလည်းဥပဒေအရကြီးကြီးမားမားလူခွင့်ရေးကျူးလွန်ဖောက်ပြနေတဲ့ပြည်ပစစ်တပ်ကိုအကူအညီမပေးဖို့တားမြစ်ထားပါတယ်။ဒါကြောင့်မြန်မာဟာကော့ပရာဂိုးမှာဘာမှပတ်သက်စရာအကြောင်းမရှိဘူးလို့ပြောနေပါတယ်။နိုင်ငံသားရေးဝန်ကြီးဌာနကတော့ကော့ပရာဂိုးလက်ချက်မှုဟာလူအသက်တွေကိုကယ်တင်ဖို့အမေရိကန်ပြည်ထောင်စုရဲ့ကြိုးပမ်းမှုဖြစ်တယ်။ Nugget ဆိုင်ကလုန်းလေမုန်တိုင်းတဘာဝဘေးအဖြစ်မျိုးကြုံလာခဲ့ရင်ဒေသတွင်းမှာညှိနှိုင်းဆောင်ရွက်နိုင်စေဖို့ဖြစ်တယ်လို့ပြောပါတယ်။ပင်တဂွန်စစ်ဌာနချုပ်ကလည်းမြန်မာကိုအင်ရှင်ဖြစ်တဲ့ထိုင်းနိုင်ငံကဖိတ်တာပါလို့ပြောပါတယ်။ HRW လူခွင့်ရေးဖွဲ့ကြီးကတော့တကယ်တမ်းသာအမေရိကန်ကလက်မခံဘူးဆိုလို့ရှိရင်သူတို့ဘယ်ဖိတ်ပါမလဲလို့ပြောဆိုတဲ့အကြောင်းရေးသားထားပါတယ်။ဆက်လက်ပြီးတော့တင်ပြပေးကြတာကတော့ International The News Online စာဆောင်ရဲ့အရိတအဘော်ဖြစ်ပါတယ်။ဆယ်စုနှစ်ထက်ဝက်နီးပါးလောက်နှင်းပန်းနှိပ်စက်ခံနေရတဲ့မြန်မာနိုင်ငံကရိုဟင်ညာတွေရဲ့တောင်းဆိုသံတွေကိုဆက်ပြီးတော့မကြားချင်အောင်ဆောင်နေကြပါတယ်။ကုလသမဂ္ဂကလူမျိုးစုလိုက်တုတ်တင်ဖေရှားမှုတွေပြုလုပ်နေတယ်လို့တုံ့နှုံပြောဆိုပါတယ်။ဒီချိန်ဟာစုံစမ်းစစ်ဆေးမှုတွေပြုလုပ်နေရတော့မယ့်အချိန်မဟုတ်ပါဘူး။တကယ်တမ်းတိုက်တိုက်တွန်းတွန်းမရှိသေးတဲ့အဆိုပြုချက်တရက်ကိုဆွေးနွေးဆုံးဖြတ်ဖို့လိုအပ်နေပါပြီ။အဲ့ဒါကတော့ကုလသမဂ္ဂညီညာရေးတပ်တွေချထားတဲ့မတင့်ဆိုတာပဲဖြစ်တယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကလည်းဒီရိုဟင်ညာတွေကိုမြန်မာနိုင်ငံအတွင်းကကီလင်ဖီလူသက်ကွင်းတွေကိုပြန်ပြီးတော့ပို့ဖို့စူးစမ်းနေပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းလက်ပိုက်ပြီးတော့ကြည့်နေပါရယ်နိုင်ငံတချို့ကလည်းလူခွင့်ရေးချိုးဖောက်မှုကိုကိုယ်နဲ့မဆိုင်တယ်လို့ဘာမှဝေဖန်ပြောဆိုတာမျိုးမလုပ်ကြပါဘူးနိုင်ငံတကာရာဇဝတ်ခုံရုံးမှာလည်းမြန်မာနိုင်ငံကအဖွဲ့ဝင်မဟုတ်တော့ဘာမှလုပ်လို့မရဖြစ်နေတယ်လို့လို့ရင်လည်းတရုတ်ကဗီဒီယိုအသုံးပြီးတော့ပယ်ချအောင်မှဖြစ်တယ်လို့ရေးသားထားကြောင်းပါခင်ဗျာ
ဒီက ခံရေးကိစ္စကိုအကြောင်းပြုပြီးတော့ဒီနိုင်ငံတော်လုံခြုံရေးဆိုတဲ့ယူဆဟာလူခွင့်ရေးဆိုတဲ့တက်ကိုမြန်မာနိုင်ငံရေးတဲ့ပို့ပြီးတော့နေရာရလာပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာအရေးကိစ္စကိုချဉ်ကပ်တဲ့နေရာမှာနိုင်ငံတော်အချုပ်အခြာအာဏာလုံခြုံရေးကိုအလေးထားတဲ့လားဒါမှမဟုတ်နိုင်ငံတကာကပြောနေသလိုလူခွင့်ရေးစံနှုန်းစံထားတွေကိုပဲဦးစားပေးတဲ့လားဒီနှစ်ခုစလုံးကိုဟန်ချက်ညီမျှအောင်လို့စောင့်နိုင်မဲ့နီလန်ရောဖြစ်နိုင်ပါသလားလာမယ့်အင်္ဂါနေ့ညပိုင်းတရားလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးမင်းမြန်လူရဲသရရှင်ရဲ့အနေနဲ့ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိခုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့ email လိပ်စာက bambies@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းမြန်ကြမဲ့သရရှင်တွေကိုကျူးလွန်ပါတယ်ခင်ဗျာ။
ဒီကနေ့ညဘက်မှာထုတ်လွှင့်မဲ့ဓာတ်ရိုက်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးလိုသူတွေည9နာရီမတိုင်ခင် VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရစေခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ပါပြီ။မနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါရစေခင်ဗျာ။
ဒီကနေ့မင်းတင်ပြမယ် EDM အသုံးကတော့
Living hand to mouth
ဖြစ်ပါတယ်စာလုံးပေါင်းက L I V I N G living က L I V E live ဆိုတဲ့စကားလုံးကလာပြီးတော့အသက်ရှင်နေထိုင်တာကိုဆိုလိုတာဖြစ်ပါတယ် H A N D hand ကလေ T O 2ကမှာ M O U T H mouth ကပါစားဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ဘဝယတ္တိတာလက်ကဏ္ဍပါဇာဆိုပြီးတော့အဓိပ္ပာယ်ရပါတယ်။ဒီသုံးဆင်းသက်လာတာကတော့စီးပွားရေးကတ်ဆိုက်ခဲ့တဲ့1920ခုနှစ်များကပထမကမ္ဘာစစ်တွင်းကလို့ဆိုပါတယ်။လူတွေကစီးပွားပြက်သိကျက်တဲလွန်းလာတော့နောက်ထမင်းတတဘယ်တော့စားရမှမသိတဲ့အခြေအနေမျိုးကိုရောက်နေကြတဲ့ခေတ်ကဖြစ်ပါတယ်။လက်ထဲမှာစားစရာရောက်လာတာနဲ့ပါဇက်ထဲတန်းထရမယ့်အခြေအနေမျိုးမျိုး hand to mouth လို့တင်စားပြောတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့တနေ့လုံးမှတနေ့စားရတဲ့စီးပွားရေးမချောင်လေတဲ့ဘဝကြက်တဲတဲ့ဘဝမျိုးကိုဆိုလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Gobi ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
Brown မိသားစုမှာကလေး3ယောက်ရှိတယ်ခင်မွန်းဖြစ်သူကလည်းမကြသည့်မိကပဲအလုပ်ပြုတ်သွားခဲ့တယ်ဒါကြောင့်သူတို့မိသားစုမချောင်လေဘူးကြက်တဲလာတယ်လို့ထိပေရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
ဒီနေ့တော့မှတနေ့စားရတယ်ကြက်တဲလာတယ်မချောင်လေလှဘူးဆိုရင်ဘယ်လိုပြောမလဲ
Living hand to mouth.
တို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
အင်းနိစာတင်ကန်းစာကိုတင်ဆက်ပေးခဲ့တာပါအခုတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ဆက်ပါတော့မယ်မြန်မာနိုင်ငံမှာအမေရိကန်အပအဝင်နောက်နိုင်ငံတွေကယင်းနှိမ့်မြုံနှံမှုတွေထင်သလောက်မရတာအရင်းငံအချက်၃ချက်ရှိတယ်လို့ပြပစီးပွားရေးလုပ်ငန်းတွေကိုဥပဒေရေးရာဝန်ဆောင်မှုပေးတဲ့ကုမ္ပဏီပူးတွဲတည်ထောင်သူဥပဒေပညာရှင်တဦးကပြောပါတယ်၃ချောင်းတောက်ခိုးလို့သူတင်စားပြောဆိုထားတဲ့အဲ့အရင်းငံအချက်၃ချက်ကဘာတွေပါလဲ HRM မှာဥပဒေအကျိုးဆောင်ကုမ္ပဏီကိုပူးတဲ့တည်ထောင်ပြီးတော့မကြသင်ခင်ကမြန်မာပြည်ကရုံးကိုပိတ်ပစ်လိုက်တဲ့ HRM မှာကုမ္ပဏီရဲ့ပြပဥပဒေပညာရှင် Eric Rose ကိုဆက်တွယ်မေးမြန်းထားပြီးတော့စီးပွားရေးကဏ္ဍမှာကိုကျော်ကျော်သိန်းကတင်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့ကဏ္ဍအသီးသီးကိုဖွင့်လှစ်ပြီးပြုပြင်ပြောင်းလဲရေးတွေလုပ်လာပြီးတဲ့နောက်စီးပွားရေးဘက်မှာလည်းဒီပရင်းနှီးမြှုပ်နှံမှုတွေဝင်လာမယ်ဆိုတဲ့မျှော်လင့်ချက်တွေကအတော်လေးမြင့်မြင့်မာမာရှိခဲ့တာပါ။ဒါပေမဲ့လည်း2012ခုနှစ်သမ္မတဦးသိန်းစိန်လက်ထက်ကနေအခု2018ခုနှစ်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်တည်းပြည်ပရင်းနှီးမြှုပ်နှံမှုကထင်သလောက်ဝင်းမလာပါဘူး။မြန်မာနိုင်ငံပြည်လဲတီဆောက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်တိတ်ကိုလိုအပ်လာတဲ့ပြည်ပရင်းနှီးမြှုပ်နှံမှုတွေဘာကြောင့်များထင်သလောက်ဝင်းမလာတာပါလဲ။ဘာတွေများမှားယွင်းခဲ့မှားယွင်းနေပါသလဲ။မစ္စတာအယ်ရီရိုးစ်ကတော့ဒီအခြေအနေကိုခြေထောက်၃ချောင်းပါခုံနဲ့တင်စားပြောဆိုပြီးဒီခြေထောက်၃ချောင်းစလုံးဟာဒန်းလူအရှိပါတယ်လို့ဆိုပါတယ်။သူပြောတဲ့ခြေထောက်၃ချောင်းကတော့1 American Patriot Act အခန်း3နှစ်မှာပါတဲ့ပြဋ္ဌာန်းချက်တွေအရဝ ငွေကြေးလွှဲပြောင်းမှုဆိုင်ရာအခက်အခဲ2လက်ရှိရခိုင်ပြည်ပခအခြေအနေနဲ့3အစိုးရရဲ့စီးပွားရေးဆိုင်ရာမူဝါဒတွေပဲဖြစ်ပါတယ်ပထမတစ်ခုဖြစ်တဲ့ American စီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုအခက်အခဲဖြစ်နေတဲ့ပြဋ္ဌာန်းချက်တွေနဲ့ပတ်သက်ပြီး Mr. Rose ရှင်းပြတာက
The more pervasive sanctions however were imposed on the section 311 and 312of the
US Patriot Act ကအခန်း311နဲ့312မှာအမေရိကန်ဘဏ္ဍာငွေကြေးလုပ်ငန်းတွေအမေရိကန်မှာအခြေစိုက်လုတ်ကင်နေတဲ့ပြပဘဏ္ဍာငွေကြေးလုပ်ငန်းတွေအနေနဲ့မြန်မာနိုင်ငံနဲ့လုပ်တဲ့ဘလို့ငွေကြေးအလွဲအပြောင်းမျိုးကိုမဆိုအထူးသတိထားပြီးတော့လှုပ်ဆောင်ရမယ်လို့ပြဋ္ဌာန်းထားပါတယ်။ဒီပြဋ္ဌာန်းချက်တွေဟာဒီကနေ့ဒီချိန်ထိအတည်ဖြစ်နေစေရှိပါတယ်။အရင်ကဒဏ်ခရေးယူမှုအများစုကို2016ခုနှစ်အောက်တိုဘာလမှာသမ္မတဥဘာမကရုပ်သိမ်းပေးခဲ့ပေမဲ့လည်းဒီပြဋ္ဌာန်းချက်တွေကတော့ရှိနေစေပဲဖြစ်ပါတယ်။
တကယ်ကတော့ဒီငွေအလွှဲပြောင်းကိစ္စကိုလုံးဝအရေးယူပိတ်ပင်ထားတာမဟုတ်ပါဘူး။ဒါပေမဲ့လည်းအမေရိကန်ဘဏ်လုပ်ငန်းတွေကလှုပ်ဖို့တွန်းဆုတ်ကြတာဖြစ်ပြီးဒီအခြေအနေကိုမြန်မာဆိုရတာဝန်ရှိသူတွေအမေရိကန်ဘက်ကသက်ဆိုင်ရာဌာနတွေအမေရိကန်ဘဏ်လုပ်ငန်းရှင်တွေအားလုံးတွေ့ဆုံပြီးဆွေးနွေးပြောဆိုနိုင်ခဲ့ရင်ပြည်လည်သွားနိုင်ခဲ့မယ့်ကိစ္စပါ။အဲဒီလိုဆွေးနွေးပြောဆိုဖို့ကြိုးစားခဲ့ပေမဲ့မဖြစ်ခဲ့ဘူးလို့ HRMR ကုမ္ပဏီစပီးတီထောင်ချိန်ကပါဝင်ခဲ့တဲ့ဥပဒေပညာရှင်ဒေါက်တာအန်ဒရူးငုံကျွန်းလန်ကရှင်းပြပါဗျ
။လုံးဝပိတ်ထားတာမဟုတ်ဘူး။ဒါပေမဲ့ဒီဖက်ကအစိုးရက American Banker Association အဲ့မှာတာနစ်ချီပြီးရှိရဲ။အဲ့ဒီလူတွေနဲ့ဒီ OFAC က Office of Foreign Asset Control နဲ့ Treasury နဲ့နိုင်ငံခြားရေးဝန်ကြီးဌာနနဲ့အကုန်တွေ့ပြီးတော့အစိုးရကဒီ sanction ကိုဒီလောက်ထိလျှော့ထားတယ်။အဲ့တော့ခင်ဗျားတို့ဒီ OFAC ကနေဒါကိုကင်ထားတဲ့ဟာတော့ရှိတယ်။ဒါပေမဲ့ဒီဟာ fund ပြောင်းတာလွဲတာကျွန်တော်တို့ဘာမှမကြောက်နဲ့ကျွန်တော်တို့ဒါလုပ်ပြီးပြီဆိုတဲ့ဟာကိုဒီအစိုးရဘက်ကကမ္မကထပြုပြီးလုပ်ပေးနိုင်ဒီအဲ့ဒီကိစ္စကဒရိတ်ကန်တစ်ခုကတောင်းတစ်ခုကပြုတ်ပြီးတာအစိုးရကအဲ့ဒါကိုအရင်အစိုးရတုန်းကလည်းကျွန်တော်ပြောတယ်လူကြီးတွေဒါလုပ်ပေးပါလုပ်ပေးပါကျွန်တော်တို့ဟိုဖက်အတန်းဖက်ကကမ္မကထပြုပြီးခေါ်ရတာကလွယ်တယ်ဒါပေမဲ့ဒီဖက်ကမြန်မာပြည်ဖက်ကအဲ့ဒီဟာကိုစိတ်မဝင်စားတာလားနားမလည်တာလားအရင်အစိုးရကလည်းမလုပ်ဒီအစိုးရလည်းမလုပ်တော့အခုချိန်ထိအမေရိကန်ဘန်ကာဆိုတွေကမြန်မာပြည်ကိုပတ်စံတွဲရင်ငါတို့အမေရိကန်ဥပဒေချိုးဖောက်တယ်။မြန်မာပြည်ကပတ်စံဝင်လာတဲ့သူတို့လက်ခံရင်အမေရိကန်ဥပဒေကျွန်တော်ချိုးဖောက်ရဆိုတော့နားလည်မှုရှိတယ်
။ဒုတိယအခြေအနေကတော့မငြင်းသေးတဲ့ရခိုင်ပြည်နယ်ပြည်ပခအခြေအနေပါ။အမေရိကန်စီးပွားရေးလုပ်ငန်းတွေဆိုတာကအစုရှယ်ယာလုပ်ငန်းတွေဖြစ်ပြီးဒီအစုရှယ်ယာရှင်တွေရဲ့အခန်းကဏ္ဍကသိအရေးပါပါတယ်။ပြည်ပနိုင်ငံတစ်ခုခုမှာစီးပွားရေးလုပ်ရင်းနှီးမြှုပ်နှံတဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေအနေနဲ့အဲ့ဒီနိုင်ငံမှာနိုင်ငံတကာကဝေဖန်ပြောဆိုနေတဲ့မငြိမ်မသက်အခြေအနေတစ်ခုခုရှိနေတယ်ဆိုရင်ဒီအပေါ်မှာအစုရှယ်ယာရှင်တွေကဘယ်လိုသဘောထားသလဲဆိုတာကိုထည့်တွက်ရပါတယ်။အခုရခိုင်ပြည်နယ်အခြေအနေဟာအမေရိကန်စီးပွားရေးလုပ်ငန်းတွေလီလီယူရှုထဲ့မတွေ့ဖဲထားလို့မရတဲ့အခြေအနေမှာရောက်နေတာကမြန်မာနိုင်ငံမှာသူတို့တွေဘာကြောင့်ရင်းနှီးမြှုပ်နှံမှုလာမလုပ်သလဲဆိုတာကိုတနည်းတစ်ဖုံအဖြေပေးနေပါတယ်
။ It's a reputational risk.And I'm not going to comment on what the Tadma Do may have done, what ARSA may have done. The result is
that more than 3,000 people have been arrested. Tadma Do ga ba lut khe de, ARSA ga ba lut khe de, so da ko chan lo pyo a ma mho ba bu. Yala ga phit ya na khu, ta khu ga 2016 khu ni October la ga a phit pyet. Naw ta khu ga 2019 khu ni August la naw pai ga a phit pyet. Ai na ri ga ni lu bang 3,000 law ha tru data ko swun khwa pi yo.ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတာပါဒါဟာမြန်မာနိုင်ငံအတွက်တိတ်ကိုကြီးမားတဲ့ကိစ္စပါဒါပေမဲ့နိုင်ငံသားကွန်မြူနတီအတွက်ကတော့ဒါဟာကိုယ့်လုပ်ငန်းရဲ့ဂုဏ်သတင်းပိုင်းကိုရင်းရတဲ့တကယ့်ပြဿနာကြီးဖြစ်နေပါတယ
်နောက်ဆုံးတစ်ချက်ဖြစ်တဲ့ပြည်တွင်းစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုပိုင်းဆိုင်ရာအစိုးရရဲ့မူဝါဒတွေနဲ့ပတ်သက်တာမှာတော့လက်ရှိ NLD ပါတီဦးဆောင်တဲ့အစိုးရပေါ်မျှော်လင့်ချက်တွေကြီးကြီးမားမားထားခဲ့ကြတာကနေအခုအစိုးရသက်တမ်းနှစ်နှစ်ရှိလာချိန်အထိတိတိတတပြောင်းလဲမလာသေးတာကိုမစ္စတာရူးစ်ကထောက်ပြပါတယ်လက်တွေ့မှာတော့အဲ့ဒီမျောလင်းချက်တွေဖြစ်မလာခဲ့ပဲစီးပွားရေးမူဝါဒပိုင်းမှာတီတီရော်ရော်ချမှတ်အကောင့်တွေပေါ်တာအခုအချိန်ထိမရှိသေးဘူးလို့သူကထောက်ပြပါတယ်ဒါပေမဲ့လည်းလုံးမယ်ဆိုရင်တော့လုံးဖို့အချိန်ကြံသေးတယ်လို့ဆိုပါတယ
် is totally within the control of the Myanmar government they have 3 years left they have 3 years left in their mandate it is entirely dependent upon them to look at the
ဒီကိစ္စကမြန်မာအစိုးရရဲ့ထိန်းချုပ်မှုအောက်မှာလုံးဝရှိနေတာပါသူတို့မှာလုတ်ပိုင်ခွင့်၃နှစ်ကျန်မာသေးတယ်
အာဏာရှင်စနစ်ကနေဒီမိုကရေစီကိုအသွင်ကူးပြောင်းခဲ့တဲ့တခြားနိုင်ငံတွေမှာအောင်မြင်မြင်ချမှတ်အကောင့်ထယ်ဖော်တဲ့မူဝါဒတွေကိုလေ့လာကြည့်ရှုဖို့သူတို့ဘုံမှာလည်းလုံးဝမူတည်ပါတယ်ဥပမာဖိလစ်ပိုင်နိုင်ငံလိုအာဆီယံနိုင်ငံတွေအရှေ့ဥရောပနိုင်ငံတွေမှာလုပ်ခဲ့တာတွေကိုကြည့်နိုင်ပါတယ်ကိုကိုယ်တိုင်ကစပြီးတော့ဖော်ထုတ်ရမှာမဟုတ်ပဲနမူနာယူပြီးတော့လုပ်လို့ရတဲ့ကိစ္စတွေပါ
ဒီအချိန်နဲ့၃ရက်ကိုထိထိရောက်ရောက်နဲ့အောင်းအောင်းမြင်းကင်တွယ်ဖြည့်ရှင်းလှုပ်ဆောင်တာမျိုးအခိုင်အမာတွေ့ရမယ်ဆိုရင်တော့သူကိုယ်တိုင်မြန်မာနိုင်ငံမှာပြန်လာလို့အောင်မှာပါလို့လဲမစ္စတာရော့စ်ကပြောပါတယ်အထူးသဖြင့်တော့ဒေါ်ဆန်းစုကြည်နဲ့ NLD အစိုးရအနေနဲ့နေပယ်တီးတီးမှာတက်သည့်နားလေကျွမ်းကျင်ပြီးနိုင်ငံကိုလည်းချစ်ကြတဲ့ပါတီဆွဲမရှိတဲ့အပြောသက်သက်မဟုတ်ဘဲလှုပ်ဆောင်နိုင်စွမ်းရှိတဲ့သူတို့ဘာလုပ်နေလဲဆိုတာသူတို့ဖတ်တာတည်နားလေတဲ့ဒီပါရောက်မြမနွယ်ဘွားတွေကိုပြန်ခေါ်ယူပြီးမြမကျွမ်းကျင်သူတွေပါဝင်တဲ့မြမအစိုးရမျိုးကိုဖွဲ့စည်းပါလို့ Every Rose ကအကြံပေးပါတယ်ခင်ဗျာ
ဒါကတော့ကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ဆက်ခဲ့ရတာပြီးခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရပါမယ်ကိုအောင်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာအခြေချနေထိုင်ဖို့နီပေါနိုင်ငံကနေမိဘရင်းနဲ့အတူပြောင်းရွှေ့လာစဉ်တုန်းကမော်နီရှာပါကက်ရှာဆီလီကွန်ဗယ်လီမှာကုမ္ပဏီလုပ်ငန်းတစ်ခုစတင်နိုင်ဖို့စိတ်ကူးရဲရှိမနေခဲ့ပါဘူး။တကယ်တော့လဲဆီလီကွန်ဗယ်လီဆိုရဟာကယ်လီဖိုးနီးယားပြည်နယ်ကဒေသတစ်ခုဆိုရတဲ့ဤပညာဆိုင်ရာစွန့်ဦးတီထွင်လုပ်ငန်းတွေအစပြုရနေရဖြစ်ပြီးဒီနေရာဟာလုပ်ငန်းတွေစတင်ခြင်းစိတ်ရှိလာအောင်နှုံဆော်နိုင်စွမ်းရှိတယ်လို့မော်နီရှာပါကက်ကပြောပါရယ
်။ At first my parents were very confused.
မိဘတွေကတော့ဘာဖြစ်သွားပါလဲလို့တွေးနေကြမှာပါ။ဆေးကြောင်းတက်ဖို့ပြင်ဆင်ရတယ်။နောက်ဆေးကြောင်းရောက်ပြီးမှဆက်မတက်တော့ဘူးဆိုတော့ဘာကြောင့်လဲဆိုတာကိုသူတို့နားမလည်နိုင်ဖြစ်ပါတယ်
။လူသားတွေရဲ့နေစဉ်ဘဝမှာအထောက်အကူပြုစေမယ့်ဤပညာဆိုင်ရာပစ္စည်းတစ်ခုကိုထုတ်လုပ်တဲ့ကုမ္ပဏီတစ်ခုကိုပါကက်ရှာတခြားနှစ်ဦးနဲ့အတူတည်ထောင်ခဲ့ပါတယ်။လူခန္ဓာကိုအနေထားနဲ့အပြေးလေ့ကျင့်ရမှာရေရှည်ဒဏ်ဖြစ်စေနိုင်တဲ့အနေထားတွေကိုရှာဖွေဖော်ထုတ်ပေးတဲ့လူခန္ဓာကိုယ်မှာတက်ဆင်လို့ရတဲ့ sensor ကို Lumo Body Tech ကုမ္ပဏီကတည်ထွင်လိုက်ပါတယ်။ကုမ္ပဏီပူရဲတည်ထောင်သူတူဦးဖြစ်တဲ့ Charles Wang ကအခုလိုပြောပါတယ်
။ There are a lot of studies that show
လူခန္ဓာကိုယ်အနေအထားမှမှန်ရင်နောက်ကျောအောင့်တက်တယ်ဆိုတာမျိုးဆက်ဆက်မှုရှိတဲ့အထောက်အထားတွေတွေ့ရပါတယ်
။ဆရာဝန်တယောက်ဖြစ်တဲ့ Charles Wang ရဲ့မိဘတွေကထိုင်ဝမ်ကဖြစ်ပြီးအခုအခါမှာတော့သူဟာစွန့်ဦးတည်ထွင်လုပ်ငန်းရှင်တူဦးဖြစ်လာပါတယ်။နောက်ကျောအောင်စေတဲ့အနေထားမျိုးနဲ့ထိုင်မိရင်လူခန္ဓာကိုယ်မှာတက်ထားတဲ့ Lumo Life Sensor ကတုံခါပြီးတော့သတိပေးပါရယ်။နောက်ထပ် Sensor တစ်ခုကတော့အပြေးလေ့ကျင့်ရမှာလူခန္ဓာကိုယ်မှာတက်ဆင်းပြီးတော့အသုံးပြုနိုင်ပါရယ်။ဒီ Sensor တွေကနေပေးပို့တဲ့ခန္ဓာကိုယ်အနေထားကိုချိတ်ဆက်ထားတဲ့ Mobile Phone ကနေတဆင့်သိရှိနိုင်တာပါ။လုပ်ငန်းတစ်ခုစတင်ထူထောင်တာဟာအပြေးလေ့ကျင့်တယ်လို့ပဲလို့ကုမ္ပဏီပူရဲတည်ထောင်သူ Andrew Chan ကပြောပါရယ်။
Order of magnitude like you can't even compare the speed
တခုပြီးတခုဖြစ်ပြနေတဲ့အချိန်မှာကိုယ့်ရဲ့လှုပ်ရှားမှုနဲ့ဆုံးဖြတ်ချက်ချမှုတွေကိုနိုင်ရှင်ကြည့်ဖို့ဖြစ်နိုင်ပါဘူးဒါကလည်းဘယူရိုကရေစီသိမ့်မရှိလို့ပါ
လုပ်ငန်းတစ်ခုစတင်ထူထောင်ရမှာပါဝင်သူတွေဟာမြင်မြန်ဆန်းဆန်းလေ့လာသင်ယူဖို့လိုပြီးနေ့စဉ်နေ့တိုင်းကြုံရတဲ့အခက်အခဲတွေကိုလည်းဖြေရှင်းနိုင်စွမ်းရှိရမယ်လို့ဝမ်ကပြောပါတယ
် Super fun I mean
တကယ်ကိုပြောစရာကောင်းပါတယ်တခုနဲ့တခုမတူတာတွေကိုဒီမှာအမြဲလုပ်နေရပါတယ်
Silicon Valley မှာအတူတကွပူးပေါင်းလှုပ်ဆောင်တဲ့အလေးအထားရှိပြီးလုပ်ငန်းတစ်ခုစတင်ဖို့တွန်းအားတွေလည်းရှိတာကြောင့်စိတ်သက်တက်ကြွစေရပါပဲလို့ Package ကပြောပါရယ်အခုလိုသူ့လုပ်ငန်းအောင်မြင်လာတာကိုတွေ့ရတာကြောင့်မိဘတွေအနေနဲ့လည်းပျော်ရွှင်ကြပါတယ်လို့သူကပြောပါရယ
် I want to make them proud and I want them to know
သူတို့တွေဂုဏ်ယူစေချင်ပါတယ်ကိုလှုပ်ချင်တာကိုအိမ်မက်ကိုအကောင့်ထဲဖောက်ခွင့်ပေးခဲ့တဲ့အတိုင်းဆက်ကြိုးစားမယ်ဆိုတာကိုလည်းသိစေချင်တယ်ကျွန်မအောင်မြင်မှုရဖို့ကြိုးစားရင်သူတို့ကိုဂုဏ်ပြုတာလည်းဖြစ်ပါတယ်
အောင်မြင်မှုကိုရရှိဖို့ကြာရှုံးမှကိုကြောက်နေဖို့မလိုဘူးလို့လဲပါကက်ကဆိုပါတယ်ဒီအခြေအနေကိုလေ့လာသင်ယူဖို့အခွင့်အရေးတရအဖြစ်ရှုမြင်သင့်တယ်လို့လဲသူကပြောပါတယ်လိုဆီလီကွန်ဗယ်လီကိုပြောင်းရွှေ့လာသူနောက်တူကတော့စီးပွားရေးစွန့်ဦးတီထွင်သူတူဖြစ်တဲ့ရေဦးပါသူဟာတရုတ်နိုင်ငံကပြောင်းရွှေ့လာတဲ့လူငယ်တယောက်ဖြစ်ပြီးအမေရိကန်အိမ်မက်ကိုအကောင့်ထဲပို့ဖို့ဂိုးရောင်တစ်ခုကနေလုပ်ငန်းစတင်ထူထောင်သူပါ
Every day is
ဒီနေ့တိုင်းစိတ်လှုပ်ရှားစရာတွေကြီးပါပဲပုံမှန်လှုပ်ရိုးလို့စံတိုင်းလုံနေရတာမျိုးမဟုတ်ဘူးလေ
Massachusetts နီးပညာတက်ကတူတက်ခဲ့တဲ့ engineer ဝူဟာ Wind ဆိုတဲ့ company ကိုပူးတဲ့တည်ဆောင်သူဖြစ်ပြီးတော့တရုတ်နဲ့ American နိုင်ငံသားသွားလာရင်ဒီ company ထောင်ဖို့အကြံရခဲ့တာပါ
in the 1980s
ကျွန်တော်1980ခုနှစ်တွေကတရုတ်နိုင်ငံမှာမွေးခဲ့ပြီးတော့အမေရိကန်နိုင်ငံကိုကျွန်တော်ငယ်ကတည်းကရောက်လာခဲ့တာပါအဲ့ဒီချိန်တုန်းကလေတုညဉ့်ညမ်းတာတွေလည်းတကယ်ကိုမရှိပါဘူးကုတိမတ်မိနေပါသေးတယ်အဲ့ဒီချိန်မှာတရုတ်နိုင်ငံဟာဆင်းရဲနေသေးဖြစ်တာကြောင့်လမ်းတွေပေါ်မှာကားတွေလည်းမရှိသလိုဆဲဝင်တွေလည်းမရှိပါဘူးကျွန်တော်မိဘတွေနဲ့အမျိုးတွေကိုမကြာခဏသွားပြီးလက်ပတ်အုပ်မှာပါတရုတ်နိုင်ငံမှာစီးပွားရေးတိုးတက်လာတဲ့အမျှသဘောပတ်ဝန်းကျင်အရေးကအစိုးဆုံးဘက်ကိုပြောင်းသွားပါတယ်ကျွန်တော်အမျိုးတွေပေါ်အကျိုးသက်ရောက်မှုတွေရှိလာတာကိုကျွန်တော်ကိုယ်တိုင်မြင်ခဲ့ရပါတယ်
။လေရုညဉ့်ညမ်းတဲ့နေရာတွေမှာနေထိုင်ကြသူတွေရဲ့ဘဝတွေတိုးတက်လာဖို့ရည်ရွယ်ချက်နဲ့ဟောရီတကိုရီလေရုတပ်ဆင်ဆက်ကိုဝူးနဲ့အဖွဲ့ကဆောက်လုပ်ခဲ့ကြတာပါ။ကိုလံဘီယာနိုင်ငံကရွှေ့ပြောင်းအခြေချလာတဲ့မိဘတွေကမွေးဖွားလာသူတဦးဖြစ်တဲ့ MIT engineer Eric Monos အတွက် Silicon Valley ကိုရောက်ဖို့ဆိုတာဟာလွယ်ကူတဲ့အလုပ်တော့မဟုတ်ပါဘူး။
I grew up with a single mom. My parents
were အဖေမရှိဘဲကျွန်တော်ကြီးပြင်းခဲ့တာပါ။ကျွန်တော်ငယ်ငယ်ကတည်းကမိဘတွေကွာရှင်းခဲ့ကြပြီးအမေတယောက်တည်းပဲကျွန်တော်ကိုကျွေးမွေးပြုစုပြီးအိမ်အလုပ်အလုံးလုပ်ခဲ့ရတာပါ။ဒါကြောင့် MIT ကိုရောက်အောင်စူးစမ်းနိုင်ခဲ့တဲ့အတွက်ရောအခုလက်ရှိအလုပ်ကိုစတင်နိုင်ခဲ့တဲ့အတွက်ပါသိတ်ကိုဂုဏ်ယူမိပါတယ်
။လေရုတန့်စင်ရေးဆက်ကိုတည်ဆောက်ဖို့စမ်းသပ်မှုအကြီးကြီးလုပ်ခဲ့ရတာနှစ်နှစ်နီးပါးကြာပါတယ်။လေလန်းချောင်းကိုထိန်းချုပ်တဲ့အစိပ်ပိုင်းတွေကိုသူတို့အဖွဲ့တီထွင်ဖန်တီးခဲ့တယ်လို့ဝူးကပြောပါတယ်။လေရုအရေးသွေးကိုစောင့်ကြည့်ဖို့ဒီစင်ဆာကိုတီထွင်ခဲ့တာဖြစ်တယ်လို့ application တစ်ခုကိုလည်းတီထွင်ခဲ့ကြပါရယ်နေရာပေါင်းစုံကလေရုအရေးသွေးကိုပြတဲ့မြေပုံဖြစ်လဲဒီ application ကိုအသုံးပြုနိုင်တယ်လို့ဝူးကပြောပါရယ်ဒီလိုလေရုစင်ဆာတွေနဲ့ GPS ပါတဲ့ဖုန်းတစ်လုံးရှိုံနဲ့ဘယ်နေရာမှာလေရုညဉ့်ညမ်းမှုရှိတယ်လဲဆိုတဲ့သတင်းအချက်အလက်တွေကိုလူတွေသိနိုင်ပါရယ်မြို့ရဲ့ဘယ်ပိုင်းမှာလေရုအရေးသွေးဘယ်လောက်ရှိတယ်လဲဆိုတာကိုလည်းလူတွေသိနိုင်ကြမှာပါလို့ရေဝူးကပြောပါရယ
် important to rally people but just having
အကျဉ်းဉာဏ်တွေသိကိုအင်အားကြီးရဲ့လို့ထင်ပါတယ်အကျဉ်းဉာဏ်တွေကလူတွေအတွက်အရေးကြီးပေမဲ့အကျဉ်းဉာဏ်ရှိနေုံနဲ့မလုံလောက်ပါဘူးလူများစုမှာအကျဉ်းစီတော်များများရှိကြပေမဲ့ဘယ်တော့မှလည်းအကောင့်ထဲမပေါ်ကြပါဘူးအကျဉ်းဉာဏ်တွေကိုအကောင့်ထဲပေါ်ဖို့ဆိုတာကလည်းကျူပန်းအထုံမှုတိတ်လို့သလိုအချိန်နဲ့အတော်ကုန်ပါတယ
်ကုမ္ပဏီတစ်ခုအောင်မြင်ဖို့ဆိုရင်အကျဉ်းဉာဏ်တွေကိုဘလောက်အကောင့်ထဲပေါ်နိုင်တယ်လဲဆိုတဲ့အပေါ်မှာမူတည်တယ်လို့ဝူးကဆိုပါတယ်ဝူးနဲ့အဖွဲ့ဟာကိုယ်တော်တွေကနေသူတို့ရဲ့အလုပ်တွေအောင်မြင်လာဖို့တခါတလေမှာတရက်ကို12နာရီတပတ်ကို9ရက်လုံးအလုပ်လုပ်နေကြရလဲဖြစ်ပါတယ်။ Silicon Valley မှာနှီးပညာကုမ္ပဏီတွေအခုလိုပေါ်ထွက်လာသလိုနှီးပညာနဲ့ပတ်သက်တဲ့သင်တန်းတွေနှီးနှော flavor တွေလည်းကျင်းပလေရှိပါတယ်။နှီးပညာကိုအသုံးချပြီးလူတွေကိုဘယ်လိုအကျိုးပြုမလဲဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့သင်တန်းတူတစ်ခုကိုတက်ရောက်ခဲ့တဲ့မလလဝင်းကတော့ Silicon Valley ရဲ့အတွေ့အကြုံကိုအခုလိုပြပြသွားပါတယ်ခင်ဗျာ။
သူစဉ်ကျွန်တော်တို့ကြောင်းမှာပေါ့ဒီ Singularity University မှာ market တွေကိုမရောက်သေးတဲ့နည်းပညာတွေအများကြီးရှိတယ်။နောက်ကိုနဲ့တူကြောင်းလာတတ်တဲ့ကျောင်းသားတွေကလည်းတကယ်ကဘာအနှံ့ကဟောထိပ်သီးပညာရှင်တွေလို့ဖြစ်နေ။ဒီမှာလောက်ကဘာကိုရောက်ထူးတဲ့လူတွေပါတယ်။နောက်ပြီးတော့လည်းကျွန်တော်တို့ရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့ဒီ DNA တွေကို sequence လုပ်တဲ့လူတွေပါတယ်။နောက် gene တွေကျန်းမာရေးမကောင်းကျွန်တော် cancer ရောဂါရှင်တွေပါတယ်ဆိုရင်အခုကရှိတဲ့အပြင် market တွေမှာရှိတဲ့နည်းပညာကchemotherapy နဲ့ပဲဒါပေမဲ့ဒီကကျောင်းသားတွေလုပ်နေတဲ့ဟာတွေက gene ကို edit လုပ်တဲ့ဟာမျိုးတွေလူစုမျိုးတော့တခါမှလည်းမကြဘူးဒီနည်းပညာတွေဒီရောက်လာပြီးတော့အရာဝတ္ထုတွေကိုအုံနောက်နဲ့ control brain နဲ့ mind နဲ့ control လုပ်တဲ့နည်းပညာတွေရောဒါတွေဆိုတော့တခါမှရှိရလို့တော့မထင်ရတဲ့ဟာဆိုတော့ဒီလျှောက်ချင်းအချိန်မဲ့ဝစ်ကြပြီးတော့ငွေတန်းရောက်သွားသလိုခံစားရတယ်
ဒါကတော့ကူအောင်စီစဉ်တင်ဆက်တဲ့တုဒ္ဒဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုကြားခဲ့ကြရတာပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
် VNM နိုင်ငံကလူသမားကြီးနဲ့ပတ်ဝန်းကျင်ရေးရာငိမ့်ချမ်းစွာတက်ကြွလူရှားသူတွေဖြစ်တဲ့ဟုန်ဒက်ဘင်းနဲ့ငွိနှမ်းဖုံတို့ကို VNM တရားရုံးတစ်ခုကနေထောင်ဒဏ်14နှစ်နဲ့2နှစ်အသီးသီးချမှတ်လိုက်တဲ့ပေါ်အမေရိကန်အနေနဲ့အလေးနဲ့စိုးရိမ်မိပါတယ်ဆန္ဒပြပွဲဒီမှာပါဝင်တဲ့2016ခုနှစ်ဧပြီလကဗီယက်နမ်အလဲပိုင်းကံယူတဲ့တစ်လျှောက်ဖော်မိုဆာထိုင်ဝမ်တန်မဏိကုမ္ပဏီကြောင့်ပင်လယ်ရေပြင်မှာကြီးမားတဲ့ညှဉ်းနှံမှုဖြစ်တဲ့ပေါ်လှုံ့ဆော်စည်းရုံးနဲ့ဆိုပြီးပြည်မှုဆိုင်ရာဥပဒေပုံမှန်နဲ့သူတို့ကိုစွဲချက်တင်ခဲ့တာပါဟုန်ဒက်ဘင်းဟာဗီယက်နမ်နိုင်ငံရေးအကျဉ်းသားတွေနဲ့ဖမ်းဆီးခံထားရသူတွေအတွက်အကြိမ်ကြိမ်ပြောဆိုထားသူဖြစ်ပါတယ်ဖော်မိုဆာကိစ္စဆန္ဒပြပွဲဒီမှာပါဝင်ခဲ့တယ်လို့ဓာတုအစိတ်တင်တာကြောင့်အတမိုးဝမ်းကြောင်းဆုံးရှုံးရတဲ့ငါးဖန်သမားတွေ နစ်နာကြေးရဖို့လှုပ်ဆောင်ပေးတဲ့အဖွဲ့တွေကိုစူးစီးခဲ့သူလည်းဖြစ်ပါတယ်။နိုင်ငံတော်အကျိုးစီးပွားအဖွဲ့အစည်းနဲ့နိုင်ငံသားတွေရဲ့ဥပဒေနဲ့ညီညွတ်တဲ့အကျိုးစီးပွားတွေကိုထိခိုက်အောင်လွတ်လပ်ခွင့်နဲ့ဒီမိုကရေစီကိုအလွယ်သုံးစားလုပ်တယ်ဆိုပြီးပြည်မှုဆိုင်ရာဥပဒေပုံမှန်258အရဟုန်ဒက်ဘင်းကိုစွဲချက်တင်ပါတယ်။ဒီကိစ္စမှာဝမ်းနည်းစရာအစီအငေါ်မတည့်ပုံကတော့လူအခွင့်အရေးကောက်ွယ်သူတူဦးကိုလွတ်လပ်ခွင့်ဒီမိုကရေစီနဲ့လူအခွင့်အရေးကိုအလွယ်သုံးစားလုပ်တယ်ဆိုပြီးဗီယက်နမ်ကဆွဲချက်တင်ပါတယ်။တကယ်အမှန်ကဗီယက်နမ်လူထုမှာလွတ်လပ်ခွင့်ဒီမိုကရေစီဒါမှမဟုတ်လူအခွင့်အရေးဆိုတာမရှိပါဘူးလို့လူအခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့အာရှဒေသညွှန်ကြားရေးမှူးဘရက်ဒ်အဒမ်စ်ကပြောပါတယ်။မစ္စတာဘင်းနဲ့မစ္စတာဖုန်တို့ကိုပြည်ထောင်စီရင်မှုဟာသူတို့ရဲ့အမြင်တွေကိုငြိမ်းချမ်းစွာထုတ်ပေါ်သူတွေအပေါ်မကြသေးခင်ရက်တွေအတွင်းစီရင်တဲ့6ခုမြောက်ဖြစ်ရပါအခြေခံလူအခွင့်အရေးကိုကန့်ဆွဲလို့လွန်ခဲ့တဲ့နှစ်အတွင်းစီရင်ခံရသူတွေတဲ့သူတို့လည်းအပါအဝင်ပါအဲ့ဒီလူတွေထဲမှာ Mother Mushroom လို့သိကြတဲ့ Wing God Nu Yongin နဲ့ Tran Thi Ngaw တို့လည်းပါဝင်ပါတယ်ငြိမ်းချမ်းစွာလှုပ်ရှားသူတွေကိုဖမ်းဆီးစီရင်ပြီးပြင်းထန်တဲ့ပြစ်ဒဏ်တွေချမှတ်တာမျိုးပိုပြီးများလာနေတာဟာတိတ်ကိုစိုးရိမ်ပွဲပါလို့အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရ Heather Nowak ကပြောပါတယ်လူလူအလုံးဟာထုတ်ဖော်ခွင့်တင်ပင်ဖွဲ့ခွင့်ငြိမ်းချမ်းစွာစုဝေးခွင့်ဆိုတဲ့အခြေခံလွတ်လပ်ခွင့်တွေကိုခံစားပိုင်ခွင့်ရှိပါတယ်လို့ Miss Nowak ကအလေးနဲ့ပြောပါတယ်နိုင်ငံရေးအကျဉ်းသားအလုံးကိုချက်ချင်းလွှတ်ပေးဖို့အရေးယူခံရမှာကိုစိုးရိမ်စရာမလိုပဲဗီယက်နမ်ကလူလူအလုံးသူတို့ရဲ့အမြင်တွေကိုလွတ်လပ်စွာထုတ်ဖော်ခွင့်နဲ့ငြိမ်းချမ်းစွာစုဝေးခွင့်ပေးဖို့ဗီယက်နမ်အစိုးရကိုအမေရိကန်ကတောင်းဆိုပါတယ်ဗီယက်နမ်အစိုးရရဲ့လုပ်ရက်တွေနဲ့ပြည်မှုဆိုင်ရာဥပဒေအပါအဝင်ပြဋ္ဌာန်းထားတဲ့ဥပဒေတွေဟာဗီယက်နမ်အခြေခံဥပဒေမှာပါတဲ့လူအခွင့်အရေးဆိုင်ရာပြဋ္ဌာန်းချက်တွေလိုက်နာရမယ့်နိုင်ငံတကာတာဝန်တွေဂရုပေးချက်တွေနဲ့အညီဖြစ်အောင်လှုပ်ဆောင်ပါလို့နိုင်ငံရေးဌာနပြောခွင့်ရ Heather Nowak ကဗီယက်နမ်အစိုးရကိုတိုက်တွန်းပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါရှင်
အခုထုတ်လွှင့်ပေးခဲ့တာကတော့ American အစိုးရရဲ့တဘောရအမြင်သာဖြစ်ပြီးတော့ VOA ရဲ့အားပေါ်မှောက်ကြောင်းသုတရှင်မြောက်ကိုအသိပေးအပ်ပါတယ် VOA American တန်ကနေအင်္ဂါနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 10083ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 12123ညတို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာဒီမြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်နားဆင်နေကြရတာပါအခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးတက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်တောင်ပိုင်းမှာနေဆက်တတိုင်းကာယံရင်းနဲ့စီးရဲသုံးစီတိုးမြင့်မှုအပါဝင်အစိုးရသုံးစီအတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကွန်ဂရက်လွှတ်တော်ကိုဘတ်ဂျက်ငွေ 4.4 ထရီလီယံတောင်းဆိုလိုက်ပါတယ်ဒီလိုလှုပ်ဆောင်တာဟာဗဟုအစိုးရသုံးစီလုံငွေပြမှု 1 ထရီလီယံကျော်တိုးလာစီမှာဖြစ်ပါတယ်လွှတ်တော်ကပဲအစိုးရသုံးစီကိုထိန်းချုပ်ထားတာဖြစ်ပြီးသမ္မတထရမ့်တနင်္လာနေ့ချပြတဲ့အသုံးစီတင်သွင်းမှုဟာဥပဒေဖြစ်လာဖို့လမ်းမရှိတဲ့လောက်ပဲလို့သမ္မတအင်ဗျူအရာရှိအားလုံးလူလူကအတိအမှတ်ပြုပေမဲ့ဒီဘတ်ဂျက်သုံးစီအဆိုပြုချက်ဟာသမရရဲ့ဦးစားပေးချက်တွေနဲ့ပတ်သက်ပြီးအရေးပါတဲ့တင်ပြချက်လို့ပြောပါတယ်။တနင်္လာနေ့တင်ပြတဲ့ဘတ်ဂျက်အသုံးစီကိုဒီမိုကရက်တစ်ပါတီဝင်တွေကပယ်ချကြပါတယ်။အောက်လွှတ်တော်အမတ်အနည်းစုခေါင်းဆောင်နန်စီပလိုစီကတော့ဒီစီဇန်ကချိုးပြနေတဲ့ဂရုတွေနဲ့မယုံနိုင်စရာဖြတ်တောက်မှုတွေနဲ့ပြည်နေတယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲကာလကြာရှည်အခြေချင်းငင်းခုန်နေတဲ့လူမှုကြီးကြပ်ရေးဆိုင်ရာပြင်ဆင်မှုနဲ့ပတ်သက်ပြီးတနင်္လာနေ့နှောင်းပိုင်းကအထက်လွှတ်တော်မှမဲခွေရမှာထောက်ခံမဲ69မဲနဲ့ကန့်ကွက်မဲ10မဲနဲ့ကြေကြေပြန့်ပြန့်စတင်ဆွေးနွေးဖို့အတွက်သဘောတူခဲ့ကြပါတယ်။တကယ်လို့မြောက်ကိုရီးယားဘက်ကအတိတ်ပဲရှိတဲ့ဆွေးနွေးညှိနှိုင်းမှုလုပ်ဖို့အသင့်ပဲလို့ပြောလာတဲ့အခါမှသာမစိုင်းဒုံးကျည်နဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေဖြစ်လာနိုင်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောကြားလိုက်ပါတယ်။နိုင်ငံရေးတင်မမှုတွေကျုံ့နေတဲ့တောင်အာဖရိကနိုင်ငံမှာသမရဂျက်ကပ်ဇူးမှနှုတ်ထွက်ဖို့သူ့ရဲ့အာဏာရပါတီ ANC ခေါင်းဆောင်တွေကတောင်းဆိုခဲ့ပါတယ
်။ဒါကတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာသွားတာဖြစ်ပါတယ်ခင်ဗျာ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ VOE ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာနဲ့မြန်မာပြည်ကတောတာချင်းများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ဆက်မိုးပြီပါ
This program has come to you from the Voice of America, Washington.